Welcome to the Voice of America in Burmese.
မင်္ဂလာပါရှင်အမေရိကန်ပြည်ထောင်စု Washington DC ကနေ2016 August လ28ရက်တနင်္ဂနွေနေ့မနက်ခင် VOA season တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းနိုမီတာ24 32နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီမနက်စီစဉ်မှုကတော့ကျမနန္ဒာချက်ပါရှင်
။မင်္ဂလာပါရှင်။ကျမကခင်မျိုးသက်ပါ။ဒီမနက်ခင်းသတင်းတွေကိုကိုညံဝင်းအောင်နဲ့အတူကြီးညာပေးမှာပါ။ Syria ကတဘုံတွင်ဝိုင်းထားတဲ့အလက်ပိုမျိုးကိုအရေးပေါ်အကူအညီတွေပေးဖို့အတွက်အစီအစဉ်တွေဆွဲထားပြီလို့ကုလသမဂ္ဂကပြောကြားလိုက်ပါတယ်။ Democratic Party ရဲ့သမ္မတလောင်း Hillary Clinton ဟာအမျိုးသားလုံခြုံရေးဆိုင်ရာအချက်လက်တွေကိုစနေနေ့မှာကြားနာခဲ့ရပါတယ်။ India နိုင်ငံကို၄ရက်တာခီးတွားရောက်နေတဲ့သမ္မတဦးထင်ကျော်ဟာစနေနေ့မှာဗုဒ္ဓဂါယာမှာမဟာဘောဓိပင်နေရာကိုတွားရောက်ကြီးညိုခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကိုကြားမှာပါမှန်နန္ဒာ
ဟုတ်ကဲ့ပါရှင်သတင်းတွေပြီးသောရရှင်တွင်နားဆင်ကြမှာကတဖြည်းဖြည်းနီးကပ်လာနေပြီဖြစ်တဲ့အမေရိကန်ပြည်ထောင်စုကရွေးကောက်ပွဲတွေအတွက်သမ္မတလောင်းတွေကြားအကြိတ်နဲ့မဲဆွယ်နေတဲ့နောက်ဆုံးအခြေအနေတွေကိုပြပြဖို့ရှိပါတယ်ဒီနောက်မှာတော့မြန်မာနိုင်ငံကျေးလက်ဒေတာဖွံ့ဖြိုးရေးအတွက်စင်ကူနိုင်ငံကဘယ်လိုကူညီပံ့ပိုးပေးနေပါသလဲ
ဒီအများသုံးနိုင်တဲ့နေရာမှာကျွန်တော်ကရေရင်းတစ်ပင်ကြည့်နေတယ်အဲ့ဒီရင်းရနေပြီးတော့ထွက်လာတဲ့ကြီးကိုကျွန်တော်ကကာလန်1600ဆန်းတယ်
။မကြာခင်မှာပြည့်စုံကိုနားဆင်ရပါမယ်ရှင်။ဒီအကြောင်းတွေအပြင်တစ်အလွန်ကျွန်ထုတ်ယူတဲ့အတိုင်းပြည်တွေရဲ့ထိတ်ဆုံးကပါဝင်နေတဲ့မြန်မာနိုင်ငံမှာတစ်တော့မပြုံးတိအောင်လှုပ်ဆောင်လာပုံအကြောင်းတင်ဆက်ထားတဲ့မြန်မာရေးသုံးသက်ချက်နဲ့ American Style Indian သုံးအင်္ဂလိပ်သင်ခန်းစာစီစဉ်တွေကိုလေ့လာရဖို့ရှိပါတယ်။ဒုတိယပိုင်းစီစဉ်ကြရင်လည်းမကြာသေးခင်ကဖွဲ့စည်းလိုက်တဲ့ရခိုင်အရေးအကြံပေးကော်မရှင်နဲ့ပတ်သက်ပြီးတော့အမြင်မျိုးမျိုးရှိနေတဲ့ပေါ်ဆွေးနွေးထားတဲ့ဓာတ်ရိုက်လေးလိုင်းအစည်းအဝေးကိုပြန်လည်ထုတ်လွှင့်ပေးမှာပါဒီအစည်းအဝေးကိုလှည့်မပေးခင်အရင်ဆုံးတော့ဒေါက်ခင်မျိုးသက်နဲ့ကိုညံဝင်းအောင်ကသတင်းတွေကိုကြီးညာပေးပါမယ်ရှင
်ဆီးရီးယားကတဘုံတွင်ဝိုင်းထားတဲ့အလက်ပိုမျိုးကိုကုလသမဂ္ဂကအကူအညီတွေပေးဖို့အတွက်အနည်းဆုံး48နာရီကြာလူသားချင်းစာနာမှုဆိုင်အဖြစ်ရက်ဆဲမှုတွေလုပ်ဖို့အတွက်ပြီးခဲ့တဲ့သတင်းပတ်တဲပန်ကြားခဲ့ပြီးတဲ့နောက်မှာတော့အခုကုလသမဂ္ဂကအလက်ပိုအတွက်အရေးပေါ်တုံ့ပြန်မှုအစီအစဉ်တစ်ခုကိုရေးဆွဲပြီးပြီလို့ Syria ရဲ့ကုလသမဂ္ဂအထူးကိုယ်စားလှယ် Stefan De Mistura ကပြောကြားလိုက်ပါတယ်ဒီကနေ့အစီအစဉ်ဟာအပြစ်ရနာထားတဲ့သတင်းပတ်အလိုက်လူသားချင်းစာနာမှုအထောက်အကူတွေပေးဖို့အတွက်ပြင်ဆင်ထားတာဖြစ်ပြီးအခုလိုရနာထားခြင်းတွင်အဲ့ဒီနေရာတွေရဲ့နဘေးမှာဖြစ်စေဝန်းကျင်မှာဖြစ်စေပြစ်ခတ်မှုတွေမရှိသင့်ဘူးလို့ဒီမစ်ချူရာကစနေနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။ရုရှားဘက်ကလည်းသူတို့အနေနဲ့ကုလသမဂ္ဂရဲ့လူသားချင်းစာနာမှုဆိုင်ရာအစီအစဉ်ကိုတည်တည်ချာချာလိုက်နာဖို့အတွက်အသင့်ဖြစ်ကြောင်းနဲ့ဒီကိစ္စကိုစီးရီးယားအစိုးရဘက်ကပါလိုက်နာမှာဖြစ်ကြောင်းအတိအပြုပြောကြားခဲ့တယ်လို့ကြေညာချက်မှာဖော်ပြပါတယ်။ဒီလူသားချင်းစာနာမှုတုံ့ပြန်ဆောင်ရည်အစီအစဉ်ကိုကုလသမဂ္ဂကအကောင့်ထဲဖော်နိုင်အောင်ပါဝင်ပတ်သက်နေသူအလုံးအထူးသဖြင့် American ပြည်ထောင်စုနဲ့လူသားချင်းစာနာမှုဆိုင်ရာအလုပ်အဖွဲ့ Humanitarian Task Force ကတခြားအဖွဲ့သားတွေပါလိုက်နာရေးကိုဆက်လက်ဆောင်ရွက်နေကြပါတယ်။လူသားချင်းစာနာမှုအတွက်အပြစ်ရနာထားစဉ်ကာလအတွင်းအလက်ဘူအရှိပိုင်းကနေဒေသခံ 8,000 နဲ့အတူအလက်ဘူအနောက်ပိုင်းကလူတွေစီကိုပါရောက်ရှိဖို့အတွက်ရည်ရွယ်ပြီးပေးပို့မယ်အကူအညီတွေဟာအသင့်ဖြစ်နေပါပြီလို့ကြေညာချက်မှာဖော်ပြပါတယ်။ကုလသမဂ္ဂကလူပေါင်း 1.8 တန်းအတွက်လျှက်စစ်မီးရဖို့ညစ်စင်မီးပေးစနစ်ကိုပြင်ဆင်ဖို့ပါကြိုးစားနေတာပါ
။တူရကီထောက်ခံတဲ့တပ်တွေနဲ့ကတ်တပ်ဖွဲ့တွေဟာစနေနေ့ကဆီးရီးယားမြောက်ပိုင်းမှာတိုက်ပွဲဖြစ်ပွားခဲ့ပြီး IS အစွန်းရောက်တွေကိုတိုက်ခတ်ရမှာအမေရိကန်ရဲ့မဟာမိတ်ဖြစ်ကြတဲ့ဒီတပ်ဖွဲ့နှစ်ဖွဲ့ကြားထိတ်တဲရင်ဆိုင်မဲ့အခြေအနေကိုရောက်သွားပါတယ်။တူရကီအစိုးရကအကြမ်းဖက်သမားတွေအဖြစ်သတ်မှတ်ထားတဲ့ကတ်တပ်ဖွဲ့တွေရဲ့ဒုံးလက်နဲ့ပစ်ခတ်မှုကြောင့်တူရကီစစ်သား2ဦးသေဆုံးပြီး3ဦးဒဏ်ရာရသွားတယ်လို့တူရကီအနာဒိုလူသတင်းဌာနကပြောပါတယ်။ကတ်တပ်ဖွဲ့တွေနဲ့ကတ်တူနဲ့ဖွဲ့ထားပြီးအမေရိကန်ကကြိုးတောက်နှောက်ခံပေးထားတဲ့ Syria Democratic SDF တပ်ဖွဲ့ကသူတို့တပ်တွေကိုတောင်ဘက်နေဆက်ဂျာလာဘူလူမှာတူရကီတိုက်ဂျက်တိုက်လေယာဉ်တွေကပစ်ခတ်ခဲ့တာတဲလို့ပြောဆိုပါတယ်ဒီဒေသကိုတူရကီတပ်တွေဗုဒ္ဓနေကသိမ်းပိုက်ခဲ့ပေမဲ့အခုတော့ SDF တပ်တွေကပြန်လည်သိမ်းပိုက်ထားပါတယ်တူရကီတပ်တွေက IS တပ်တွေကိုရော YPG လို့လူသိများတဲ့ကတ်တပ်ဖွဲ့တွေကိုပါချိန်မုံဖို့ Syria နိုင်ငံတဲ့ကျူးကျော်နေတာကြောင့်အနောက်နိုင်ငံတွေရဲ့စိုးရိမ်မှုပိုပြီးကြီးထွားလာပါတယ်။ IS တွေကိုချေမှုန်းရင်းမှာကတ်တို့ရဲ့ YPG တပ်တွေကအကျိုးပြုဆုံးမဟာမိတ်တွေအဖြစ်အမေရိကန်တာဝန်ရှိသူတွေကပြောဆိုပါတယ်။
ဒီမိုကရက်တစ်ပါတီရဲ့သမရလောင်းဖြစ်တဲ့အမည်စင်အတင်းသွင်းခံခဲ့ရတဲ့ဟီလရီကလင်တန်ဟာစနေနေ့မှာအမျိုးသားလုံခြုံရေးနဲ့ပတ်သက်တဲ့အချက်လက်တွေကိုပထမဆုံးဖြစ်နေကြားနာခဲ့ရပါတယ်။အမေရိကန်ပြည်တော်စုရင်ဆိုင်နေရတဲ့ပြည်တွင်းနဲ့ပြည်ပဆိုင်ရာကမ္ဘာတဝန်းကချိမ့်ချောက်မှုတွေနဲ့ပတ်သက်တဲ့အဓိကအကြောင်းအရာတွေကိုခြုံငုံပြောကြားခဲ့တဲ့နေရာဟာသူမနေထိုင်ရနယူးယောက်မြို့ရဲ့မြို့ပြင်မှာရှိတဲ့ FBI ရုံးမှာဖြစ်ပါတယ်။အမေရိကန်ပြည်တော်စုရဲ့ဥပဒေအရသမရလောင်းဖြစ်တဲ့အမည်စင်တင်သွင်းခံရသူတွေနဲ့သူတို့ရဲ့အနီးကပ်အကြံပေးတွေကိုအမျိုးသားထောက်လှမ်းရေးအကြီးအကဲရုံးကနေလုံခြုံရေးဆိုင်ရာအကန့်သတ်အချက်လက်တွေအသိပေးပြောကြတာဖြစ်ပါတယ်။ဒါမှသာသမရတာဝန်ယူတဲ့အချိန်မှာဒီကိစ္စတွေနဲ့ပတ်သက်ပြီးအသင့်ဖြစ်နေမှာဖြစ်ပါတယ်။ Clinton ရဲ့ပြိုင်ဘက် Republican Party ကသမရလောင်း Donald Trump ဟာလည်းအလားတူလုံခြုံရေးအသိပေးမှုကိုဒီလအစောပိုင်းမှာခံယူခဲ့ရပြီးဒါဟာနှစ်နာရီကျော်ကြာမြင့်ခဲ့တာပါ။ FBI ရုံးမှာအခု Mrs. Clinton နာယူခဲ့ရမှာလည်းနှစ်နာရီကျော်ကြာမြင့်ခဲ့တယ်လို့ AP သတင်းမှာဖော်ပြပါတယ်။သမရလောင်းတွေကအခုလိုအမျိုးသားထောက်လှမ်းရုံးတာဝန်ရှိသူတွေကလုံခြုံရေးဆိုင်ရာတင်ပြမှုတွေပုံမှန်လောက်လာတာဟာအခုဆိုနှစ်ပေါင်း60လောက်ရှိနေပြီဖြစ်ပါတယ်
။ဩရုနေကမြို့လေးမြို့မှာလှုပ်ခဲ့တဲ့အားပြင်းငလင်ကြောင့်လူ290သေဆုံးခဲ့တဲ့အတွက်အီတလီနိုင်ငံမှာစနေနေ့ကဝန်ထမ်းချင်းအထိမ်းအမှတ်ပွဲကိုကျင်းပခဲ့ပါတယ်။သေဆုံးသူ35ဦးအတွက်အက်စကိုလီပီနိုရှေမြို့မှာနိုင်ငံရေးခေါင်းဆောင်တွေစုဝေးပြီးနိုင်ငံတော်ဇာပနကျင်းပခဲ့တာပါ။ဒီမြို့မှာငလင်လှုပ်ခတ်ခဲ့ပေမဲ့ကြီးမားတဲ့ပျက်စီးဆုံးရှုံးမှုမရှိခဲ့ပါဘူး။ခုနှစ်နှစ်အတွင်းအကြီးမားဆုံးလှုပ်ခဲ့တဲ့ငလျင်ကြောင့်ကြီးမားတဲ့ပျက်စီးမှုတွေအတွက်ပြစ်တင်ဆူဆွဲမှုတွေပေါ်ထွက်လာနေပါတယ်။2012ခုနှစ်မှာပြန်ပြီးပြုပြင်လာတဲ့စာသင်ကျောင်းတစ်ကျောင်းအပါအဝင်မကြသေးမီကစောက်ထားတဲ့အများပြည်သူဆိုင်ရာအဆောက်အုံတွေဘာကြောင့်ငလျင်တံမခံနိုင်ရတယ်လဲဆိုတာစစ်ဆေးသွားမှာဖြစ်တယ်လို့ရှီဟောင်းအိမ်တွေကိုတိုးချဲ့ပြင်ဆင်ခြင်းမှာငလျင်တံခံနိုင်အောင်ညွှန်ကြားရတဲ့ဆောက်လုပ်ရေးဆိုင်ရာစီးမင်းတွေကိုချိုးဖောက်ခဲ့ကြတဲ့အင်ရှင်တွေကိုလည်းအရေးယူသွားမယ်လို့ဒေသဆိုင်ရာဥပဒေအရရှိတွေကပြောကြပါတယ
် UAV ရေကန်တိုင်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီလိုအမေရိကန်တံခါးမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အိန္ဒိယနိုင်ငံကို၄ရက်ကြာခီးတွားရောက်နေတဲ့သမ္မတဦးထင်ကျော်ဟာမနေ့ကစနေနေ့မှာဘီဟာပြည်နယ်ထဲကဗုဒ္ဓဂါယာကိုတွားရောက်ပြီးဗုဒ္ဓမြတ်ဖျားပွင့်တော်မူရာနေရာဖြစ်ထွတ်မြတ်ထားတဲ့မဟာဗောဓိပင်ကိုတွားရောက်ဖူးမြော်ခဲ့ပါတယ်။သမ္မတဦးထင်ကျော်နဲ့သမ္မတဂရောဒေါ်စုစုလွန်တို့ဟာအဖွဲ့ဝင်32ဦးပါတဲ့ကိုယ်စားလှယ်အဖွဲ့နဲ့အတူဗုဒ္ဓဂါယာကနေတမိုင်ကျော်ဝေးတဲ့ဂါယာနိုင်ငံတကာလေးစိတ်ကိုအထူးလေရင်နဲ့လာရောက်ခဲ့တယ်လို့ဂါယာဒေသအကြီးအကဲကုမာရာဗီကပြောပါတယ်။မြန်မာကိုယ်စားလှယ်ဖွဲ့ထဲမှာသာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနပြည်ထောင်စုဝန်ကြီးသူရဦးအောင်ကိုပို့ဆောင်ရေးနဲ့ဆက်သွယ်ဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးတန်စင်မောင်အလုတ္တမလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးသိန်းစွေနဲ့နိုင်ငံချိုင်းဝန်ကြီးဌာနဒုတိယဝန်ကြီးဦးကျော်တင်တို့လိုက်ပါသွားတာပါ။တင်းင်းတွေနဲ့မှာသမရဦးတင်ကျော်ဟာတတ်မဟာရှိယအဂရာကိုတွားရောက်မှာဖြစ်တယ်လို့အိန္ဒိယသမ္မတပရဏပ်မူခာဂျီနဲ့တနင်္လာနေ့မှာတွေ့ဆုံမှာပါသမ္မတဦးထင်ကျော်ကတနင်္လာနေ့မှာဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့တွေ့ဆုံမှာဖြစ်ပြီးနှစ်နိုင်ငံနားလည်မှုစာချုပ်လွှာအများအပြားကိုလက်မှတ်ရေးထိုးဖို့ရှိတယ်လို့လည်းအိန္ဒိယနိုင်ငံခြားရေးဝန်ကြီးဌာနကပြောပါတယ်သမ္မတဦးထင်ကျော်ရဲ့အိန္ဒိယတခီးစဉ်အတွင်းအိန္ဒိယမြန်မာနှစ်နိုင်ငံကြားစီးပွားရေးကုန်သွယ်ရေးနယ်စပ်လုံခြုံရေးတွေကိုအဓိကထားဆွေးနွေးဖို့ရှိပါတယ်
ပုဂံမျိုးအပအဝင်မြန်မာနိုင်ငံအလဲပိုင်းဒေသမှာပြင်းအား6.8ရှိတဲ့ငလျင်လှုပ်ခတ်သွားတဲ့အတွက်မြန်မာအစိုးရနဲ့နိုင်ငံသားတွေအပေါ်အထူးဂရုဏာသင့်မိကြောင်း UNESCO ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ညွှန်ကြားမှုချုပ် Irina Vogova ကပြောကြားလိုက်ပါတယ်။ဩဂုတ24ရက်နေ့ညနေကလှုပ်သွားတဲ့ငလျင်ကြောင်းအနည်းဆုံးလူ3ဦးသေဆုံးပြီးပုဂံမျိုးကတမိုင်းဝင်ရှေးဟောင်းစီတီပထိုးတွေအပအဝင်အနီးနားဝန်းကျင်မြို့တွေကဖျားပထိုးတွေနဲ့အဆောက်အုံအများအပြားပြိုကျပျက်စီးခဲ့တာပါငလင်ကြောက်ပျက်စီးသွားခဲ့ရတဲ့ထင်ရှားတဲ့ယဉ်ကျေးမှုအမွေနှစ်တွေဟာမြန်မာနိုင်ငံနဲ့မြန်မာလူမျိုးတွေရဲ့တင်ကိတအမှတ်သားဖြစ်ကြောင်းယဉ်ကျေးမှုအမွေနှစ်တွေဟာလူတို့ရဲ့ဝိညာဉ်ဖြစ်ပြီးအဲ့ဒီအမွေနှစ်တွေကိုထိမ့်သိမ်းနာခြင်းလူတို့အင်အားရှိအောင်အခက်အခဲနဲ့ရင်ဆိုင်ရတဲ့အချိန်ကြံ့ခိုင်တန်ဆွမ်းအောင်ဆွမ်းဆောင်ပေးခြင်းရဲ့အရေးပါတဲ့အစိတ်အပိုင်းဖြစ်ကြောင်း UNESCO ညွှန်ကြားရေးမှူးချုပ်ကဩဂုတ25ရက်ထုတ်ပြန်တဲ့ကြေညာချက်မှာရေးသားထားပါတယ်ရှီဟောင်းပြူမြို့ကို World Heritage Site ကမ္ဘာအမွေနှစ်စင်ရင်ဝင်နေရာအဖြစ်သတ်မှတ်လိုက်ပြီးတဲ့နောက်ပိုင်းပုဂံမြို့နဲ့အခြားမြို့အတော်များများအတွက်အကူအညီတွေတိုးမြှင့်ပေးလာနေတယ်လို့ UNESCO အနေနဲ့တွေ့မြင်ကြောင်းဆိုပါတယ်။ပုဂံမြို့ကပျက်စီးမှုတွေကိုအကဲဖြတ်နိုင်ရည်နဲ့လိုအပ်တဲ့အကူအညီတွေကိုပေးနိုင်ရည်အတွက် UNESCO အနေနဲ့ ရင်ကျေးမှုဆိုင်ရာကျွမ်းကျင်သူတွေကိုဆေလွှတ်မှာဖြစ်ပါတယ်
။အာဖဂန်နစ္စတန်နိုင်ငံရဲ့အနောက်ပိုင်းဂျန်နီကယ်ဒေသမှာအာဖဂန်လုံခြုံရေးတပ်တွေနဲ့တာလီဘန်သဘုံတွေအပြင်းထန်တိုက်ခိုက်ခဲ့တဲ့အတွက်သဘုံတွေနဲ့ရဲအများပြားတေဆုံးခဲ့တဲ့နောက်မှာအဲ့ဒီဒေသဟာသဘုံတွေလက်ထက်ကိုကျသွားခဲ့တယ်လို့အာဖဂန်ရာရှိတွေကပြောပါတယ်။သဘုံတွေဟာပေါက်တိုင်းခရိုင်အရှေ့ပိုင်းမှာရှိတဲ့ဂျန်နီကယ်ဒေသကိုသိမ်းပိုက်ခဲ့ကြောင်းတာဝန်ခံရာရှိတွေကစနေနေ့မှာသတင်းတောက်တွေကိုပြောကြားခဲ့တာပါ။အဲ့ဒီဒေသဟာပေါက်တိုင်းခရိုင်ဘေးကခို့စ်ခရိုင်နဲ့ပါကစ္စတန်နိုင်ငံကိုပေါက်တဲ့လမ်းမကြီးနဲ့ဆက်နေတဲ့အရေးပါတဲ့လမ်းကြောင်းပေါ်မှာကျနေပြီးအာဖဂန်တပ်တွေကအဲ့ဒီဒေသကနေဆုတ်ခွာနေရတယ်လို့ပြောပါတယ်။တာလီဘန်တွေဟာဂျန်နီကယ်ဒေသကိုဝိုင်းထားတာ9ရက်လောက်ရှိပြီဖြစ်ပြီးသူတို့ရဲ့စစ်ရှိခဲ့ကိုတာလီဘန်ရာနဲ့ချီပြီးလာရောက်တိုက်ခိုက်ခဲ့တယ်လို့ဂျန်နီကယ်ဒေတာအုပ်ချုပ်ရေးမှူးကပြောပါတယ်။အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းနဲ့အရှေ့မြောက်ပိုင်းတွေဖြစ်တဲ့ဘတ်လန်တက်ဟာနဲ့ကွန်တုစ်ခန်တွေမှာလည်းအပြင်းထန်တိုက်ခိုက်နေတာမျိုးဒေတာကန်တွေအတွက်တောက်တုံးရင်လျှက်စင်ပြီးနဲ့လိုအပ်တဲ့အသုံးဆောင်တွေပြတ်လက်မဲ့အခြေအနေနဲ့နောက်ပိုင်းမှာရင်ဆိုင်လာဖို့ရှိပါတယ်။အာဖဂန်နစ္စတန်စစ်ပွဲကြောင့်ဒီနှစ်ပထမ6လပတ်အတွင်းအရသာတည်ဆုံမှုကမှတ်တမ်းတင်လာအောင်တည်ဆုံခဲ့တဲ့2015ခုနှစ်ကတည်းပိုးပြီးများနေပြီလို့ကုလသမဂ္ဂကပြောပါတယ်။
အိန္ဒိယနိုင်ငံမြောက်ပိုင်းကဟိန္ဒူဘာသာရေးဆိုင်ရာဗာယာနတိမြို့မှာမုတ်တုံမိုးအားကောင်းပြီးအင်အားကြီးတဲ့ဂင်္ဂါမြေရေရှမ်းခဲ့တာကြောင့်မြို့နေရာအတော်များများရေမြုပ်နေပြီးထောင်ပေါင်းများစွာသောပြည်သူတွေအိုးအိမ်ဆွတ်ပြီးတိမ်းရှောင်နေကြရပါတယ်။ဟိန္ဒူဘုရားဗုဒ္ဓလာရောက်လေးရှိတဲ့ဗာယာနတိမြို့မှာဘုရားဗုဒ္ဓကမြစ်ထဲရေဆင်းပြီးတော့ဆိုင်လေးရှိကြတာပါ။ဟိန္ဒူအယူဝါဒကိုယုံကြည်သူတွေကတော့ဂင်္ဂါမြစ်ကမ်းမှာတည်ဆုံသူတွေကိုတမလွန်ဘဝကောင်းစေဖို့အတွက်မိသကြိုကြပါတယ်။ဝုပြုစုတောင်းစာတွေရေးသားထားတဲ့မိသကြိုအစဉ်တွေရဲ့ခေါင်မိုးတချို့ဟာလည်းအခုအခါမှာရေနှင်းမြုပ်နေပါတယ်။ Direct from Washington The
Voice of America VOA ဒေါက်ခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ကသတင်းတွေကိုကြေညာပေးခဲ့တာပါရှင်။အခုသတင်းဆောင်မတွေဘက်ကိုဆက်ပါမယ်။အရင်ဆုံးတော့နိုဝင်ဘာလ၈ရက်နေ့ကျရင်အမေရိကန်ပြည်ထောင်စုမှာသမ္မတရွေးကောက်ပွဲတွေကျင်းပတော့မှာပါ။အခုလိုတဖြည်းဖြည်းနီးကပ်လာတဲ့အချိန်မှာသမ္မတလောင်းတွေကလည်းပြည်သူတွေရဲ့ထောက်ခံမှုကိုရဖို့နှီးမျိုးစုံနဲ့အကြိမ်နဲ့မဲဆွယ်နေပါတယ်။ဒီမဲဆွယ်စည်းရုံးမှုတွေရဲ့နောက်ဆုံးအခြေအနေဘယ်လိုရှိသလဲကြည့်အောင်ပါ။ကိုစောဝင်းလိုင်ကြီးအမေရိကန်သမ္မတရွေးကောက်ပွဲကလည်းနီးလာနေပြီနော်။ဆိုတော့ဒီမဲဆွယ်စည်းရုံးမှုတွေကိုသမ္မတလောင်းတွေဘက်ကလည်းအရှိန်မြင့်လာနေကြပြီဆိုတော့ဒီသမ္မတလောင်းနှစ်ဦးကြားမှာပေါ့လေမဲဆွယ်မှုအခြေအနေအခုဘယ်ဆင့်ကိုရောက်နေပြီလဲပြောပါအောင
်အမေရိကန်သမ္မတလောင်းနှစ်ယောက်ဖြစ်ကြတဲ့ဒီမိုကရက်ပါတီက Hillary Clinton နဲ့ Republican Party က Donald Trump တို့နှစ်ယောက်ကြားကမဲဆွယ်စည်းရုံးမှုအခြေအနေကတော့ဒီသတင်းပတ်ထဲမှာအတော်လေးကိုစိုးရွားလာတဲ့အခြေအနေကိုရောက်သွားတယ်လို့ပြောရမှာပဲဗျအခုဆိုရင်တယောက်နဲ့တယောက်ပုံကိုရေးတိုက်ခိုက်မှုတွေလှုပ်လာနေကြပြီလေဒီပြိုင်ဘက်ဟာသမရမဖြစ်သင့်ဘူးဆိုတာမျိုးမဲဆန္ဒရှင်တွေအကြောက်တရားတွေဝင်လာအောင်သူတို့အပြိုင်အဆိုင်မဲဆွယ်စည်းရုံးနေကြတယ်လေပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမှာထူးခြားတဲ့ပြောင်းလဲမှုကတော့ Trump က African American လို့ခေါ်တဲ့ဒီ American နိုင်ငံမှာရှိနေကြတဲ့လူမဲတွေကိုသူ့ကိုမဲပေးဖို့အတွက်စည်းရုံးမှုတွေအရှိန်မြင့်လှုပ်လာတာကိုတွေ့ရတယ်ဗ
ျဒါပေမဲ့ Trump ကိုလူမဲတွေရော Latino တွေရောတခြားလူပြူမဟုတ်တဲ့လူနည်းစုတွေကရောမကြိုက်ကြဘူးမဟုတ်လားဒီလူတွေရဲ့မဲတွေကသမရရွေးကောက်ပွဲမှာဘလောက်အရေးပါလဲ
ရွေးကောက်ပွဲတွေမှာမဲတပြားတိုင်းကအရေးပါတာတော့အမှန်ပဲမနန္ဒာရဲ့ထရန့်ပေါ်လူပြူမဟုတ်တဲ့သူတွေမထောက်ခံကြတာထောက်ခံမှုနည်းတာကတော့သူ့ရဲ့ယက်တီချက်သူ့ရဲ့အပြောအဆိုတွေနဲ့လဲပိုဆိုင်တာပေါ့ထရန့်ဟာလူပြူမဟုတ်တဲ့သူတွေကိုမုန်းဒီရေလှောက်ရှားယက်တီနေတဲ့အစွန်းရောက်တင်တဲ့နှိစက်တယ်ဆိုပြီးအစောပိုင်းကဆွဆွဲပြောဆိုခံရတဲ့ကြားကပဲအခုနောက်ပိုင်းမှာဒီ all right လို့ခေါ်တဲ့ယဉ်ကျေးမှုပေါင်းစုံပါဝင်တဲ့သူတွေနောက်လူမျိုးကြားတွေအမေရိကန်နိုင်ငံထဲကိုလာရောက်ရွှေ့ပြောင်းနေထိုင်ရေးကိုစန့်ကျင်တဲ့အုပ်စုကိုဥဆောင်နေတဲ့သူကိုသူ့ရဲ့မဲဆွယ်စည်းရုံးရဲ့မန်နေဂျာအဖြစ်ပြီးခဲ့တဲ့ရက်ပိုင်းအတွင်းကပဲခန့်လိုက်တယ်လေဆိုတော့အရင်ကတည်းကလူမျိုးကြားတွေကိုမုန်းပါတယ်လို့အမြင်ခံနေရတဲ့ထရန့်အပေါ်ကျန်တဲ့သူတွေကပို့ပြီးတော့တောင်ထောက်ခံမှုဝေးသွားတယ်လို့ဖြစ်နေတာပေါ့ဗျာ
ဆိုတော့သူ့ရဲ့လူဝင်မှုကြီးကြပ်ရေး policy ကြတော့ရောအစောပိုင်းတော့ကကြတော့ဒီတရားမဝင်နေထိုင်တဲ့သူတွေအားလုံးကိုမောင်းထုတ်မယ်ပြီးတော့မက္ကဆီကိုနဲ့အမေရိကန်နယ်စပ်မှာတိုင်းနေစောင့်မယ်ဆိုပြီးတော့ပြောဆိုခဲ့တာတွေအခုဒီရက်ပိုင်းမှာလေတံနည်းနည်းပြောင်းသွားတယ်လို့ပဲ
ဟုတ်တယ်ဗျလေတံပြောင်းတယ်ယက်တီကျဲပြောင်းလာတယ်ဆိုပါတော့လေအမေရိကန်နိုင်ငံထဲမှာတရားမဝင်ရောက်လာနေကြတဲ့လက်တီနို71တန်းလောက်ကိုအစောပိုင်းတော့ကတော့သူကလုံးဝမောင်းထုတ်မယ်ဆိုပြီးတော့ပြောဆိုခဲ့တာလေတကယ်တော့အဲ့ဒီလိုတရားမဝင်နေထိုင်သူတွေကိုမောင်းထုတ်မယ်ဆိုတဲ့ကြွေးကြော်သံတွေပြောဆိုမှုတွေကြောင့်ဒီအဆင့်ကိုရောက်လာတာဆိုပြီးတော့နိုင်ငံရေးသုံးသပ်သူတွေကယူဆကြတယ်လေအခုတော့သူကအဲ့ဒီလူတွေကိစ္စကိုပြန်စဉ်းစားမယ်ပြန်စီစစ်မယ်ပေါ့ဗျာတချို့နေခွင့်ရှိသူတွေကိုနေထိုင်ခွင့်ပြုမယ်ဆိုတဲ့ပုံစံမျိုးပြောလာတယ်လေဒီနေရာမှာထူးခြားတာကသူကအရင်ပြောခဲ့တဲ့မောင်းထုတ်မယ်ဆိုတဲ့မူကိုလည်းလုံးလုံးကြီးပြစ်ပယ်မယ်လို့ပြောတာမဟုတ်ပြန်ဘူး နှစ်ဖက်ခွာသဘောမျိုးယက်တည်နေတာပေါ့ဗျာထရမ့်ကသူသမ္မတဖြစ်ခဲ့ရင်လူမဲတွေအတွက်အတတ်နိုင်ဆုံးအလုပ်ကိုင်နေရနိုင်အောင်စီးပွားရေးတိုးတက်အောင်လှုပ်ဆောင်ပေးမယ်ဒါကြောင့်သူ့ကိုမဲပေးကြပါဆိုပြီးဒီအပိုင်းတွင်မဲဆွဲစည်းရုံးနေတာဟာလူမဲတွေရဲ့မဲတွေကိုရနိုင်ဖို့ဆိုတာတဲ့အခုချိန်ထိဘသူကိုမဲပေးရမလဲလို့မဆုံးဖြတ်ရသေးတဲ့လူပြူတွေကိုစီယုံဖို့လို့တချို့နိုင်ငံရေးအကက်ခတ်တွေကတုံ့တက်ကြတယ်ဗျ။ဘာလို့လဲဆိုတော့အစောပိုင်းမှာသူပြောခဲ့တာတွေကအစွန်းရောက်လွန်းတဲ့အတွက်ဟယ်လရီကလင်တန်ကိုမကြိုက်ပေမဲ့လည်းထရမ့်ကိုတော့အဲ့ဒီလိုပြောဆိုမှုတွေကြောင့်မဲမပေးကျင်ကြဘူးလို့ဖြစ်နေကြတဲ့သူတွေအများကြီးရှိတာကိုအဲ့ဒီလူတွေကိုထရမ့်ကစီယုံနေတာတဲ့။အခုချိန်ထိလည်းလူလူစစ်တမ်းတွေမှာသူ့ကိုထောက်ခံတဲ့လူမဲအရေးအတွက်က200ခန့်နှုန်းလောက်ပဲရှိတယ်တဲ့။အဲ့ဒီတည်းလည်းပိုလာမှာမဟုတ်ဘူးလို့ပြောနေကြပြန်တယ်။
ဟုတ်ပါပြီထရန့်ကိစ္စတော့ဟုတ်ပါပြီဆိုတော့ဒီဟယ်လရီကလင်တန်ကြတော့အခုချိန်ထိ तू ကလူလူစစ်တမ်းတွေမှာထရန့်ထက်တော့တာတယ်ဆိုပေမဲ့သူ့ကိုမကြိုက်တဲ့သူတွေကလည်းအများကြီးရှိနေတာမဟုတ်လား
ဟုတ်တယ်ဗျအခုရွက်ောက်ပွဲဝင်ကြမဲ့တမရလောင်းနှစ်ယောက်စလုံးဟာအမေရိကန်နိုင်ငံရဲ့တမိုင်းတစ်ချောင်းမှာလူကြိုက်အနည်းဆုံးနေဆိုပြီးတော့ဒီမှာရှိတဲ့သတင်းဌာနတွေကတုံ့တက်ကြတယ်လေဒါဆိုသူတို့ရဲ့အဆင့်ဘယ်မှာရှိနေတယ်ဆိုတာကိုတော့ခံမှန်းလို့ရတာပေါ့ဗျာဟယ်လရီကလင်တန်ဟာအုပ်ချုပ်ရေးပိုင်းမှာထရမ့်နဲ့အတွေ့အကြုံပိုရှိတယ်ဆိုပေမဲ့လည်းသူ့ရဲ့အီးမေးလ်အလျှောက်တော်ပုံကိစ္စတို့နောက်ဒီကလင်တန်ဖောင်ဒေးရှင်းကိုငွေလူတဲ့ကိစ္စတွေမှာမယိုးသားမှုတွေအများကြီးရှိတယ်ဆိုပြီးလူအတော်များများကမကြိုက်ဘူးဖြစ်နေကြတာလေ။သူမအပေါ်ယုံကြည်မှုနည်းနေကြတာပေါ့ဗျာ။အဲ့ဒီအားနဲ့ချက်တွေကိုထရမ့်အုပ်စုကလည်းအမိအယာဆုတ်ကန်ပြီးသူမကိုထိုးနှက်နေကြတာပဲလေ
။ဒါနဲ့စကားမဆက်မြန်မာနိုင်ငံနဲ့ပတ်သက်လို့ရောဒီကိုယ်စားလှယ်နှစ်ယောက်ကြားမှာဘာတွေပြောဆိုကြတာရှိသေးလဲ
။အခုချိန်ထိတော့နိုင်ငံသားရဲ့ policy ကိုပြောကြတဲ့အခါမှာမြန်မာနိုင်ငံအကြောင်းရယ်လို့တော့တီးကြပြောဆိုကြတာတွေတော့မရှိသေးဘူးဗျ။ Hillary Clinton ကတော့မြန်မာနိုင်ငံကိုရောက်ဖူးတယ်။ဒေါန်ဆန်းစုကြည်နဲ့လည်းယင်းနှစ်ပြည်သားဖြစ်တယ်ဆိုတဲ့အမြင်မျိုးအမေရိကန်မှာရှိနေကြတဲ့မြန်မာတွေကြားမှာရှိကြတယ်လေ။ဒါပေမဲ့မြန်မာတွေကြားမှာလည်း Donald Trump ကိုထောက်ခံသူတွေရှိကြတာပဲ။ဆိုတော့ကိုပုတ်ကိုတူးချင်းစီရဲ့နိုင်ငံရေးအမြင်အပေါ်မူတည်ပြီးတမရလောင်းနှစ်ယောက်စလုံးကိုတမျိုးစီကြိုက်နှစ်သက်တဲ့သူတွေရှိကြတာပေါ့ဗျာ။
ပြောလို့တော့ကောင်းပါတယ်ကိုစောဝင်းလိုက်ရဲ့ဒါပေမဲ့အချိန်ကလည်းတိတ်မရှိတော့ဘူးဆိုတော့နောက်ကြမှာပဲဆက်ပြီးတော့ပြောကြတာပေါ့အခုတခြားအစီအစဉ်တွေကိုလှည့်ပေးအောင်နော
်ကျွန်တော်တို့ view ရေမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာတိလက်ဆောင်ခဏမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မူပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတစ်ခုစာရေးသားနိုင်ကြပါတယ်ရှင် VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်
ပြိုရီကနေတနင်္ဂနွေနေ့မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုပတ်စင်ကဏ္ဍတွေကိုလှည့်ပေးပါမယ်အရင်ဆုံးတော့မြမရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြရမှာပါဒီစီစဉ်မှာသက်အလွန်ကျွန်ထုတ်ယူတဲ့အတိုင်းပြည်တွေထဲမှာမြမကလည်းရှေ့တန်းကပါဝင်ပါတယ်ဒါကြောင့်မလို့တစ်တော်ထိမ့်သိမ့်ရေးကိုတစ်ထုတ်လို့ရတဲ့ဦးစားပေးလာပုံကိုဦးအောင်ခင်ကစီစဉ်ပြီးတော့ကိုကျော်ကျော်သိမ့်နဲ့အတူတင်ဆက်ထားပါတယ်ရှင်
ယခုနှစ်ဧပြီလကဇွန်လအထိဥပဒေမဲ့ထုတ်ယူတဲ့ကျွန်းနဲ့တစ်မှာတန်ချိန်1000ကျော်ဖမ်းဆီးရမိကြောင်းသိရပါတယ်။လွန်ခဲ့တဲ့ဗန္ဒယေးနှစ်ကတော့တန်ချိန်9000ဒီပါဖမ်းဆီးနိုင်ခဲ့ပါတယ်။မြမတစ်တော်ကိုအစိုးရပိုင်းအဖြစ်သတ်မှတ်ထားပြီးမှပုဂ္ဂလိကလုပ်ငန်းရှင်တွေကိုတစ်ခုတ်ခွင့်ပေးခဲ့တာကိုလိုနီကစ်ကတည်းကပါ။ကျစ်လက်လူဘဝမှာတစ်တော်ဟာအရေးကြီးပါတယ်။လက်နက်ကိုင်အုပ်စုတွေကလည်းတစ်လုပ်ငန်းနဲ့ရံပုံငွေရှာကြပါတယ်။ဈေးကွက်စနစ်ကျင်းသုံးကျင်းကစပြီးဥပဒေမဲ့ထုတ်ယူမှုဝန်ထမ်းနဲ့ပုဂ္ဂလိကပေါင်းပြီးပေါင်းခိုထုတ်ယူမှုတွေများပြားလာပါတယ်။လွန်ခဲ့တဲ့မတ်လကတော့နိုင်ငံသားပညာရှင်2ဦးနဲ့အငိမ့်သားသစ်တော်အရာရှိဦးကျော်တွန်းတို့ရေးသားပြုစုတဲ့ Legally and Illegally Lockout ဆိုတဲ့စာတမ်းထွက်လာပါတယ်။တော်ပြုံးရပုံနဲ့သစ်တော်အစဉ်အတန်းနှိမ့်ကြရပုံကိုသုံးသပ်ထားပါတယ်။မြမဒီရေတော်တို့ရဲ့အခြေအနေကိုအမေရိကန် NASA အဖွဲ့ကကောင်းကင်ကဓာတ်ပုံရိုက်ထားတဲ့စာရန်ကို2014မှာထုတ်ပြန်မှုပါတယ်။ကုလသမဂ္ဂ FAO အဖွဲ့ကလည်း Global Forest Resources Assessment 2015စာအုပ်မှာမြန်မာပြည်ဆိုင်ရာသီးသန့်အစီရင်ခံစာထုတ်ပြန်ပြီးမြန်မာတစ်တော်အခြေအနေကိုဖော်ပြပါတယ
်။ကုလသမဂ္ဂရိက္ခာနဲ့စိုက်ပျိုးရေးအဖွဲ့ FAO ရဲ့မြန်မာပြည်ဆိုင်ရာ85မျက်နှာစာရန်ဟာ စင်းစရားတွေကိုသာဖော်ပြပြီးဝေဖန်သုံးသပ်တာမျိုးမလုပ်ပါဘူးတချို့စင်းကလည်းခင့်နဲ့မညီတော့တာတွေ့ရပါတယ်ဥပမာတစ်တော်ဆိုင်ရာဝန်ထမ်းနဲ့အလို့သမားစင်းဟာ2000ခုနှစ်အထိသာရှိပါတယ်အဲ့ဒီနှစ်ကတစ်တော်ဌာနမှာဝန်ထမ်း 8000 ကျော်နဲ့အလို့သမား 9000 ကျော်လူဝင်အား 10000 ကျော်ရှိပါတယ်တစ်လုံငန်းဌာနမှာအမှုထမ်း 2000 ကျော်ရှိပါတယ်အဲ့ဒီအချိန်ကလေးကတစ်ထုတ်ယူတဲ့တစ်လုံငန်းဌာနရဲ့ဝန်ထမ်းဥယျာဉ်ဟာတစ်တော်ဌာနအမှုထမ်းဥယျာဉ်ထက်နှစ်ဆကျော်ပိုများနေပါတယ်အခုတော့တစ်တော်ဌာနမှာဝန်ထမ်းဦးရေ1000ခွဲပဲရှိလို့တစ်တော်ဌာနကိုပြုံးတီးစေတဲ့တစ်လုံငန်းဌာနရဲ့ကန်တာကိုရှော့ပစ်ပြီးတစ်တော်ဌာနကိုလုပ်ပိုင်ခွင့်ပို့ပေးဖို့ဦးကျော်ထွန်းနဲ့နိုင်ငံသားပညာရှင်2ဦးက legally and illegally locked out ဆိုတဲ့စာရင်းမှာအကြံပြုထားပါတယ
်တစ်တော်သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့လူမှုအကျိုးခံစားခွင့်ဟာတစ်တော်ဌာနရဲ့အဓိကဥတီချက်ဖြစ်ရမယ်လို့ဆိုပါတယ်တစ်တော်ထိန်းသိမ်းရေးအကောင့်တွေပေါ်နိုင်ဖို့စေအစိုးရကမှကြီးထွားလာတဲ့လက်ရှိတစ်လုံငန်းဌာနအခန်းကဏ္ဍတစ်ဆင့်ပြီးတစ်ဆင့်ရော့ကျသွားအောင်လုပ်ရမယ်လို့ဆိုပါတယ်တစ်လုံငန်းဌာနမှာအာရိလိုက်စားမှုများတာကြောင့်ကိုလိုနီခေတ်ကလိုတစ်ထုတ်လုပ်ရေးကိုတစ်တော်ဌာနလက်အောက်မှာပြန်ထားဖို့ဖြစ်ပါတယ်တစ်တော်ဌာနနဲ့အရသာအဖွဲ့တွေပူးပေါင်းပြီးတစ်တော်ထိန်းသိမ်းရေးလုပ်နိုင်မယ်ဆိုရင်နှစ်ဖက်စလုံးအကျိုးရှိမယ်လို့ဆိုပါတယ်ဒီလေပဝင်းကျင်အကျိုးပြုတစ်တော်ထိန်းသိမ်းရေးလမ်းစဉ်ဖြစ်ပါတယ်
။မြန်မာတစ်လုံငန်းဖြတ်သိမ်းတင်တယ်ဆိုတာကိုတစ်လုံငန်းအမှုထမ်းတွေမကြိုက်တာဟာသဘာဝကျပါတယ်။အနှစ်40နီးပါးတစ်လုံငန်းမှာအမှုထမ်းခဲ့သူတူကတစ်ရိုင်းဆိုတဲ့အမည်နဲ့မေလာထုတ် The Voice စာဆောင်မှာခြေပါထားပါတယ်။စစ်အစိုးရခေတ်မှာဗိုလ်သန်းရွှေအတိုင်းဝိုင်းကစပြီးအကျင့်ပြက်ခြားစားခေါင်းမလုံလို့မိုးယူတဲ့ပြဿနာဖြစ်တာမို့တောပြုံမှုမှာတစ်လုံငန်းတစ်ခုတည်းကိုအပြစ်မတင်သင့်ဘူးလို့ဆိုပါတယ်။ဒါပေမဲ့တစ်လုံငန်းဌာနကတစ်တော်ထိန်းသိမ်းရေးဌာနတဲ့အမှုတန်းဦးရေနှစ်ဆကျော်ပူများနေတာမို့ထိန်းသိမ်းတဲ့ဘက်ကအားနေပြီးထုတ်ယူတဲ့ဘက်ကအားများတယ်လို့ဖြစ်နေပါတယ်။ဒါကြောင့်တစ်လုံငန်းဌာနရဲ့လက်ရှိအင်အားကိုရှော့ချပြီးတစ်တော်ဌာနရဲ့ကြီးကြပ်မှုအောက်မှာထားဖို့မလအစီရင်ခံစာကအကြံပေးထားတာဖြစ်ပါတယ်
။တစ်တော်ဌာနရဲ့လုပ်ပိုင်ခွင့်နဲ့အင်အားကိုမြင့်တင်ပေးမှသာတစ်တော်ပြုံးတည်မှုကိုကာကွယ်နိုင်မယ်လို့ဆိုပါတယ်။တစ်တော်ထိန်းသိမ်းတဲ့ဌာနနဲ့တစ်ထုတ်ယူတဲ့ဌာနဟာသဘာဝချင်းကွဲပြားတာမို့နူးညံ့သိမ်မှုစွာကင်တွယ်နိုင်ဖို့လိုတယ်လို့တရားစတာနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဖြစ်သူတစ်တော်သိပ်ပံဘွဲ့ရဥုံဝင်းက 7day စာဆောင်နဲ့တွေ့ဆုံစဉ်ကပြောသွားပါတယ်။အရေးအကြီးဆုံးကတော့တစ်တော်ဧရိယာပြန်လည်တိုးပွားဖို့ဖြစ်ပါတယ်တဲ့။တောပြုံးလို့ရေမထိန်းနိုင်တော့တဲ့အတွက်ရေကြီးရပါတယ်။တစ်ပင်မရှိလို့အနေကျမှုများလာရင်ဆယ်တွေအသက်တူသွားနိုင်တဲ့အတွက်ရေသုံးဖို့ရောလျှက်စစ်တာအတွက်ရောအခက်အခဲတွေရှိလာပါလိမ့်မယ်။တစ်ထုတ်လုပ်မှုကိုရေရှည်ရှက်ဆန်းရမယ့်အခြေအနေမရောက်သေးပေမဲ့အရင်လိုထင်လိုလုပ်လို့မရတော့ပါဘူး။ဒါကြောင့်ပုဂ္ဂလိကကုမ္ပဏီတွေကိုတစ်ထုတ်လုပ်ခွင့်မပေးဖို့စီစဉ်နေကြောင်းသိရပါတယ်။မြမတစ်တော်တွေကိုပြန်လည်ထူထောင်နေချိန်မှာပြည်တွင်းသုံးအတွက်တစ်ကုန်ကြမ်းလိုအပ်လာရင်နိုင်ငံခြားကတဲ့တင်သွင်းခွင့်ပြုဖို့အစီအစဉ်ရှိတယ်လို့ညွှန်ကြားရေးမှူးဦးကျော်စောပြောဆိုတာကိုလည်းဇူလိုင်လ9ရက်နေ့ထုတ်မြန်မာ Times မှာဖော်ပြပါတယ်။ကြည့်ရတာကတော့တစ်တော်ထိန်းသိမ်းရေးဟာ NLD အစိုးရရဲ့ပထမဦးစားပေးဖြစ်နေပုံရပါတယ်ခင်ဗျာ
။ဒါကတော့မြန်မာနိုင်ငံမှာတစ်တော်ထိန်းသိမ်းရေးကိုတစ်ထုတ်လုပ်ရေးထက်ဦးစားပေးလာပုံကိုဦးအောင်ခင်ကစီစဉ်ပြီးတော့ကိုကျော်ကျော်သိန်းနဲ့အတူတင်ဆက်ထားတာဖြစ်ပါတယ်ရှင်။ဒုတိယပိုင်းစီစဉ်ကြရင်တော့မကြသေးခင်ကဖွဲ့စည်းလိုက်တဲ့ရခိုင်ရေးအကြံပေးကော်မရှင်နဲ့ပတ်သက်ပြီးတော့အမြင်အမျိုးမျိုးရှိနေကြတဲ့ပေါ်ဆွေးနွေးထားတဲ့တိုက်ရိုက်လေးလိုက်အစီအစဉ်ကိုနားဆင်ကြမှာပါ။အခုတော့ American Style Indian 3အင်္ဂလိပ်သင်ခန်းစာအစီအစဉ်ကိုလေ့လာကြရပါမယ်ရှင်။ဒေါ်လာလာတန်းကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်။
ဒီရင်ပါ English American Style ကန္တာမှာဆုံရှုံနေပျောက်ဆုံးနေလို့အဓိပ္ပာယ်ရတဲ့ Law School အခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံး
No love lost
ဆိုတဲ့ idiom ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက NO no ကမဟုတ်သဘောကိုပြတာ LOVE love ကချစ်ချင်းမြတ်တာ LOST loss ကဆုံရှုံတာပျောက်ဆုံးတာလို့အဓိပ္ပာယ်ရပြီးစကွိုက်ထုံရဲ့တိုက်ရိုက်ဒီပေကတော့ပျက်စရာဆုံးရှုံးစရာမေတ္တာမရှိတဲ့သဘောဖြစ်ပါလေ။နှစ်ဖက်ကြားပျက်စရာဆုံးရှုံးစရာမေတ္တာမရှိဘူးဆိုတဲ့သဘောဆိုတော့ idiom ဆိုတဲ့ဒီပေကလည်းရှင်းနေလို့ဆိုရမှာပါ။ ငကူတွေကမေတ္တာမရှိကြဘူးဆိုတော့ထပ်ပျက်စရာမေတ္တာလည်းမရှိတဲ့သဘောမျိုးမှု No love loss အတုံးကတစ်ဖက်နဲ့တစ်ဖက်ကျမတို့မြန်မာအစိုးရမတည့်တဲ့သဘောမေတ္တာမရှိတဲ့သဘောရန်သူတွေဖြစ်ကြတဲ့သဘောကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George ကပေးတဲ့ဥပမာကတော့
There's no love lost between the two families Although they are neighbors they haven't spoken to each other for years
အဲ့ဒီမိသားစုနှစ်စုကမတည့်ကြဘူးလीအင်းနေချင်းပဲဖြစ်ကြပြီးမြဲတဦးနဲ့တဦးစကားမပြောကြတာနှစ်ပေါင်းများစွာရှိနေပြီလို့ကြေပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် There's no love lost between the two families Although they are neighbors they haven't spoken for years
ခုဆက်လက်တင်ပြပြီးမြဲ idiom အသုံးကတော့
get lost
ဖြစ်ပါတယ်စာလုံးပေါင်းက get get ကတခုခုကိုလှုပ်ဖို့ခိုင်းတာ lost lost ကနေရာမှမရှိအောင်လုပ်တာပျောက်ဆုံးအောင်လုပ်တာလို့လုံးကောက်ဒီပေးရပြီးစကရိုက်ခွင့်ရဲ့ဓာတ်ရိုက်ဒီပေးကတော့ပျောက်အောင်လုပ်ပါပေါ့ဒီသုံးရဲ့ idiom ကတော့ကျမတို့မြန်မာမှာဒီနေရာကနေထွက်သွားတနည်းလာမနှောက်ရှင်နဲ့ဆိုပြီးလူတူဦးကိုနေရာကနေနှင်းထုတ်ရလေရောက်ပါလေအင်္ဂလိပ်လိုရှင်းရှင်းပြောရမယ်ဆိုရင်တော့ go away နဲ့ဆင်တူတယ်လို့ဆိုရမှာပါဒီသုံးဟာဘန်စကဆာနဲ့တွေ့ကိုတက်တူရွယ်တူချင်းပြောဖို့ပဲတင့်တော်တယ်လို့လည်းသတိပေးပါစီ get lost အသုံးနဲ့ပတ်သက်လို့ George ကပြောတဲ့ဥပမာကတော့
I'm studying so get lost don't come and disturb me
ကျွန်တော်စာကျင့်နေတယ်ဒါကြောင့်တနည်းအားထွက်သွားစမ်းပါကျွန်တော်ကလာမနှောက်ရှင်းတယ်လို့ထည့်ဝေရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် I'm studying so get lost don't come and disturb me
ခုနောက်ဆုံးတင်ပြပေးမယ့် idiom အသုံးကတော့
lost cause
ဖြစ်ပါတယ်စာလုံးပေါင်းက lost loss ကဒီနေရာမှာဆုံးရှုံးသွားတာလို့အဓိပ္ပာယ်ရပါတယ်ဒီနေရာမှာ loss ဟာ lose lose ဆိုတဲ့အခြေခံဝဟရကနေဆင်းသက်လာပြီးတော့ adjective နာမဝိသေသနအဖြစ်အသုံးပြုထားတာဖြစ်ပါတယ်နာမဝိသေသနဆိုတော့နာမ်ကိုအထူးပြုတာပေါ့ဒါကြောင့်သူအထူးပြုတဲ့နာမ်ကတော့cause cause ဖြစ်ပါလေ cause ကဒီနေရာမှာအကျိုးအကြောင်းဆိုတော့စပိုက်ခွင့်ရဲ့ဓာတ်ရိုက်ဒီပဲကတော့ဆုံးရှုံးလိုက်ရတဲ့အကျိုးအကြောင်းပေါ့ idiom ဆိုတဲ့ the white ဒီပဲကလည်းဆင်တူတယ်လို့ဆိုရမှာပါဘာမှအကျိုးမရှိနိုင်တဲ့ရုန်းကန်ကြိုးပမ်းမှုလို့ဆိုရမှာပါအချီးနှီးဖြစ်တာတဲတဲ့ရေသွန်းဖြစ်တာအနစ်နခံဆွလွန်ရကြိုးမနှက်တဲ့ကိစ္စမျိုးကိုဆိုလိုတာဖြစ်ပါလေဒီအသုံးနဲ့ပတ်သက်လို့ George ကပေးတဲ့ဥပမာကတော့
Getting my brother to stop smoking is a lost cause. He will never give up that habit.
ကျွန်တော်ညီကိုစိတ်လေးဖြတ်ဖို့ပြောရတာအချီးနှီးပါပဲဗျာ။လေကုံတာပါပဲ။ဒီစိတ်လေးတောက်တဲ့အကျင့်ကိုသူဘယ်တော့မှစွန့်မှာမဟုတ်ဘူးလို့ဒိဗေရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Getting my brother to stop smoking is a lost cause. He will never give up that habit.
ဒီတင်ပါ English American Style ကန်တာမှာတင်ပြခဲ့တဲ့ idiom အသုံးတွေကတော့
No love lost, get lost, a lost cause
တို့ဖြစ်ကြပါလေ။နောက်တင်ပါခုလိုချိန်မျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်။
ဒေါ်လာလာတန်စီစဉ်တင်ဆက်တဲ့ American Style Indian သုံးအင်္ဂလိပ်သင်ခန်းစာအစီအစဉ်ကိုလေ့လာခဲ့ကြရတာဖြစ်ပါတယ်ရှင်။သောတာရှင်များရှင် VOA ကအခုလိုထုတ်လွှင့်နေတဲ့ Radio Season တွေအပါအဝင်ရုပ်မြင်သံကြားအစီအစဉ်တွေကို VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလွှင့်နေတဲ့ချိန်နဲ့တပြိုင်တည်းဓာတ်ရိုက်နားဆင်နိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA ကနေတနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ရခိုင်ကြံပေးကော်မရှင်ဖွဲ့စည်းမှုနဲ့ပတ်သက်ပြီးအမြင်မျိုးမျိုးထွက်ပေါ်နေတာနဲ့ပတ်သက်လို့ဆွေးနွေးထားတဲ့ဓာတ်ရိုက်လေလိုင်းအစီအစဉ်ကိုအလှည့်မပေးခင်စင်ကာပူမြန်မာဆက်ဆံရေးကိုကြည့်အောင်ပါ။မြန်မာနိုင်ငံကျေးလက်ဒေသဖွံ့ဖြိုးရေးအတွက်စင်ကာပူနိုင်ငံကဆက်လက်ကူညီပံ့ပိုးပေးသွားမယ်လို့စင်ကာပူသမ္မတတိုနီတန်ကပြောဆိုလိုက်ပါတယ်။မြန်မာကျေးလက်ဒေသတချို့မှာကြုံနေရတဲ့ရှားပရေရှားပမှုပြဿနာအတွက်စင်ကာပူနိုင်ငံကစီမံကိန်းချကူညီဆောင်ရွက်ပေးနေတာဖြစ်ပါတယ်အသေးစိတ်ကိုတော့ဆက်ပြီးတော့ပြောပြပါမယ်ရှင် Water for Life ဆိုတဲ့ခေါင်းစဉ်နဲ့စင်ကာပူသမ္မတတိုနီတန်ဦးဆောင်တဲ့စင်ကာပူ International Foundation အဖွဲ့နဲ့မြန်မာ NGO အဖွဲ့တစ်ခုဖြစ်တဲ့မင်္ဂလာမြန်မာအဖွဲ့တို့လက်တွဲပြီးမြန်မာနိုင်ငံကရေရှားပမှုကြုံနေရတဲ့တချို့ဒေသတွေကကျေးရွာတွေမှာတောက်သုံးရရရှိဖို့အတွက်ငွေအင်အားလူအင်အားတွေမှာနီးပညာပါပံ့ပိုးကူညီပေးခဲ့တာဖြစ်တယ်လို့မင်္ဂလာမြန်မာအဖွဲ့ညွှန်ကြားရေးမှူးဒေါက်တာဖုံးဝင်းကပြောပါတယ
်။ဒီရရရှိရေ Water for Life လို့ပေးထားတယ်။ဆိုဒီဘဝအတွက်ရေပေါ့ကျွန်တော်ကတော့အဲ့လိုမျိုးပါပါပြန်လာတယ်။ဆိုအဲ့ဒါကိုကျွန်တော်ကကျော်ပေါင်း36ရွာမှာဟိုသုံးနှစ်ပေါ့လေသူလက်တွဲပြီးတော့လုပ်ကြတယ်။ဆိုတော့ကျွန်တော်ကနည်းနည်းလေးထူးခြားတာကစင်ကာပူပြည်သူတွေနဲ့မြန်မာပြည်သူတွေနဲ့တိုင်းရိုက်တွေ့ပြီးတော့လုပ်တဲ့ project ဖြစ်သွားတာပေါ့လေ။အမြင်မှုတိုင်းတာတော့ဒီအများသုံးနိုင်တဲ့နေရာမှာကျွန်တော်ကရေရင်းတစ်ပင်တူပြီးတယ်။ဟိုအဲ့ရေရင်းကနေပြီးတော့ထွက်လာတဲ့ရေကိုကျွန်တော်ကဂါလန်1600ဆန့်နဲ့ကွန်ကရစ်ဒီတိုင်းကြီးလေးလုပ်ပြီးတယ်။ဆိုအဲ့ထဲမှာအစင်းစင်းပိန်းထားပြီးတယ်။ပြီးတော့အဲ့ဒီဒီဟိုရအောင်လို့လိုအပ်တဲ့ဒီအင်ဂျင်တွေလိုအပ်တဲ့လေမှုစက်တွေအားလုံးကျွန်တော်ကတပ်ပြီးတယ်။ပြီးတော့သူတို့ကိုဒီစက်တွေသုံးလို့တက်အောင်လို့ပြင်လို့တက်အောင်လို့ကျွန်တော်ကသင်ပေးတယ်။ဆိုဒီစက်တွေကိုသူတို့ရွာကနေပြီးတော့ရွာသားတွေအချင်းချင်းအဖွဲ့လေးဖွဲ့ပြီးတော့နေစင်မအောင်။ဆိုရေကအမြဲတမ်းရှိနေတယ်။အဲ့တော့သူတို့ကတခြားရွာကိုသွားစီရမလို့တော့အချင်းကုန်တက်ပါတယ်
။ရန်ကုန်တိုင်းကော်မူးမြို့နယ်နဲ့ကွန်းကျန်ကုန်းမြို့နယ်အတွင်းကရွာပေါင်း36ရွာမှာဒီစီမံကိန်းကိုလွန်ခဲ့တဲ့3နှစ်ကအကောင့်ထက်ဖို့လှုပ်ဆောင်ခဲ့တာပါ။တောက်ကြနေကစင်ကာပူနိုင်ငံမှာစင်ကာပူ International Foundation ကကျင်းပတဲ့အခမ်းအနားအတွင်းဖောင်ဒေးရှင်းကိုဦးဆောင်သူသမ္မတတိုနီတန်ကအလှူရှင်အဖွဲ့တွေအပါအဝင်တတိပုဂ္ဂလလူမှုရေးလှုပ်ဆောင်လို့သူတွေဒေတာရင်းနိုင်ငံတချို့က NGO အဖွဲ့တွေကိုလည်းဖိတ်ကြားခဲ့ပြီးတော့မင်္ဂလာမြန်မာအဖွဲ့ကဒေါက်တာဖုံဝင်းနဲ့တက်ရောက်ခဲ့တာဖြစ်ပါတယ်။ဒါကြောင့်မြန်မာနိုင်ငံကျေးလက်ဒေတာဖွံ့ဖြိုးရေးအတွက်ရေပြက်လက်မှုဖြစ်နေစေကြံဒေတာတွေမှာအလားတူစီမံကိန်းမျိုးနဲ့တကူရေးတန်ရှင်ရေးပညာပေးမှုကဏ္ဍတွေကိုအကောင့်ထက်လှုပ်ဆောင်သွားဖို့စင်ကာပူသမ္မတနဲ့အလှူရှင်အဖွဲ့တွေကပြောခဲ့ကြတယ်လို့ဒေါက်တာဖုံဝင်းကဆိုပါတယ်။မြန်မာနိုင်ငံနဲ့စင်ကာပူနိုင်ငံကြားမှာစီးပွားရေးဆက်ဆံမှုဒါမကအခုလိုလူမှုရေးဆက်ဆံမှုတွေကလည်းလွန်ခဲ့တဲ့15နှစ်ကလေးကရှိခဲ့တာဖြစ်ပြီးတော့စင်ကာပူနိုင်ငံရဲ့ထူးခြားချက်ကတော့နှစ်နိုင်ငံကြားပြည်သူတွေအချင်းချင်းကြားမှာရင်းနှီးတဲ့ဆက်ဆံရေးမျိုးရှိအောင်ဖန်တီးတာတွေ့ရတယ်လို့ဆိုပါတယ်
။စင်ကာပူဒီကောင်းဆောင်တွေကတနိုင်ငံနဲ့တနိုင်ငံချစ်ချီဖို့အတွက်ဆက်ဆံတဲ့အခါမှာစံတမန်နိမ့်အရာသုံးယူတယ်မကြဘူး။ပြည်သူတွေကိုပါလှုပ်ပြီးတော့ပြည်သူချင်းချင်းမှတိုင်းရိုက်ဆက်ဆံမှုဒီရင်းနှီးမှုရအောင်သူကလုပ်နေတဲ့သဘောရှိတယ်။ရေးရွာလေးစီအရောက်သွားပြီးတော့အဲ့ဒီလူမှုရေးလုပ်ငန်းတွေကိုကူညီဖို့အတွက်ပေါ့လေ
။စင်ကာပူနိုင်ငံဟာအရင်စစ်ဆိုးရလက်ထက်ကလေးကမြန်မာနိုင်ငံမှာကလေးငယ်ဆောင်ရှောက်ရေးလုပ်ငန်းမှာပံ့ပိုးကူညီခဲ့ပြီးတော့တင်ရုံညွန့်နှံ့တွေရေးဆွဲပေးခဲ့တယ်လို့တင်နန်းတွေလည်းပို့ချပေးခဲ့ဘူးပါတယ်။ဒါအပြင်မြန်မာနိုင်ငံကအကြောင်းဆရာဆရာမတွေကိုလည်းအင်္ဂလိပ်စာတင်နန်းပို့ချပေးတာမျိုးတွေရှိခဲ့ဘူးပြီးတော့နာဂစ်ဆိုင်ကလုံးမုန်တိုင်းတိုက်ခတ်ပြီးတဲ့နောက်ပိုင်းကျေးလက်ဒေသတွေမှာတောက်သုံးရရရှိဖို့နဲ့တကူရေးတန်ရှင်ရေးစီမံကိန်းတွေမှာပုံမှုပါဝင်ကူညီလာခဲ့တာဖြစ်ပါတယ်ရှင်။VOA ကနေတနင်္ဂနွေနေ့မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါရှင်။အခုဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုအလှည့်ပေးဖို့ချိန်ရောက်ပါပြီ။ထုတ်လုပ်သူမတ်စုမွန်နဲ့အတူကိုကျော်ကျော်သိန်းကစီစဉ်တင်ဆက်ထားပါရရှင
်။မင်္ဂလာပါခင်ဗျာ။စနေညဓာတ်ရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါရစေ။ကုလသမဂ္ဂတွင်မှုချုပ်ဟောင်းနိုဘယ်ငြိမ်းချမ်းရေးဆုရှင်ဖြစ်တဲ့ကိုဖီအန်နန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ဖွဲ့စည်းမယ်ဆိုပြီးတော့နိုင်ငံတော်အတိုင်ပင်ခံယုံဝန်ကြီးဌာနကကြေညာထားပါတယ်မြန်မာနိုင်ငံထဲမှာအင်မတန်အရေးကြီးတဲ့ကိစ္စတစ်ခုဖြစ်တဲ့ရခိုင်ရေးကိစ္စနဲ့ပတ်သက်ပြီးတော့တိမ်မွေးနဲ့နေတဲ့အရေးကိစ္စတွေကိုဖြေရှင်းနိုင်မဲ့ရေရှည်နည်းလမ်းကောင်းတွေကိုရှာဖွေဖို့ဆိုပြီးတော့ထုတ်ပြန်ချက်ထဲမှာအဲ့လိုပြောထားတာရှိပါတယ် ဆိုတော့ဒီကိစ္စကလက်ရှိမှာကျွန်တော်တို့မြန်မာနိုင်ငံတွင်းမှာလူပြောသူပြောအများဆုံးဖြစ်နေတဲ့ကိစ္စတစ်ခုတည်းမှာပါပါတယ်ကော်မရှင်ဖွဲ့စည်းမဲ့ကိစ္စကိုသဘောတူတူတွေရှိပါတယ်သဘောမတူတူတွေရှိပါတယ်ပပေါင်းစုကျွန်တော်တို့ကြားရအောင်ဒီကနေ့ဆွေးနွေးကြမှာပါပြည်နယ်ဆွေးနွေးပေးဖို့အတွက်မြေပုံမျိုးနယ်ကပြည်သူ့တော်ကိုယ်စားလှယ်တူဖြစ်သူဦးဖေတန်းကိုဖိတ်ခေါ်ထားပါတယ်နောက်တစ်ခါကျွန်တော်တို့88မျိုးဆက်ငင်းချိုင်းနဲ့ပွင်လင်းလူဖွဲ့စည်းကခေါင်းဆောင်တူဖြစ်တဲ့ဦးမြအေးကိုလည်းဖိတ်ခေါ်ထားပါတယ်ဦးမြအေးကိုတော့ကျွန်တော်တို့အခုချိန်မှာဆက်သွယ်ဆဲပါပါဝင်ဆွေးနွေးမဲ့တော်တော်ရှင်အတော်များများရှိပါတယ်။အီးမေးလ်နဲ့ပို့ထားတာ Facebook ကနေ message ပို့ထားတာအတော်များများရှိပါတယ်။ကျွန်တော်တို့အားလုံးကိုအားလုံးရဲ့သဘောထားကိုသိရအောင်အားလုံးကိုအချိန်ပေးနိုင်ဖို့အတွက်အားလုံးအနေနဲ့လူရင်းတူရှင်ထိတိမိမိဆွေးနွေးပေးဖို့ကျွန်တော်ပန်ကြားလိုပါတယ်။တကယ်တော့ဒီကိစ္စမှာအစိုးရဘက်ကတာဝန်ရှိသူတူဦးပါဝင်ပြီးတော့တိုက်ရိုက်ဆွေးနွေးနိုင်မယ်ဆိုရင်ပို့ကောင်းပါပါ။အဲ့လိုမဆွေးနိုင်ဆွေးနွေးနိုင်တဲ့အချိန်တွေမရှိတဲ့အတွက်ကျွန်တော်တို့ဒီသမရယုံဝန်ကြီးဌာနပြောခွင့်ရဦးစော်ထေးကိုကျွန်တော်တို့ VOE ကပြီးခဲ့တဲ့ရက်ပိုင်းဆက်သွယ်မေးမြန်းတဲ့အခါမှာဒီကော်မရှင်ကိစ္စနဲ့ပတ်သက်ပြီးတော့ဦးစော်ထေးကဖြေဆိုထားတဲ့ဖြေဆိုချက်လေးရှိပါတယ်ကျွန်တော်တို့အဲ့ဒါလေးကိုအရင်ဆုံးနားထောင်ကြည့်အောင်ပါခင်ဗျာ
ကျွန်တော်တို့စဖွဲ့ခဲ့တဲ့အတိုင်းဒါကအကြံဉာဏ်ပေးဖို့အကြံပေးကော်မရှင်ဖြစ်တယ်ဒီရခိုင်ရေးကိစ္စကဒီရာနဲ့ပတ်သက်ပြီးနိုင်ငံကဆက်နွယ်ပတ်သက်မှုတွေရှိနေတယ်ဆိုတာတော့ဒါတော့မငင်းနိုင်တဲ့အမှန်တရားဖြစ်တယ်နောက်မြန်မာနိုင်ငံရဲ့နိုင်ငံကအတိုင်းဝိုင်းနဲ့ဆက်ဆံရေးနဲ့ကြားရေးမှုတော့အတိုင်းနဲ့ဆက်နွယ်ပတ်သက်မှုတွေရှိနေတယ်ရှိနေတဲ့ကိစ္စကိုကျွန်တော်တို့ကပြီးခဲ့တဲ့9နှစ်မှာလုပ်ခဲ့တဲ့ရခိုင်စုံစမ်းစုစည်းကော်မရှင်အတိုင်းအဖြေထွက်သလားဆိုရင်မထွက်ဘူးပေါ့နော်မထွက်ခဲ့ဘူးအဲ့ဒါကိုဒီလေတော့မြန်မာနိုင်ငံအစိုးရရဲ့ပြောကြားချက်နဲ့ဒီတွင်းကပြောကြားချက်နဲ့မလုံလောက်ဘူးမလုံလောက်တဲ့အတွက်ကျွန်တော်တို့ကနိုင်ငံတကာက neutral ဖြစ်ရမယ်ဘယ်လိုလုပ်ပြရမယ်အများလိဇာမေချောကြတင်ချားလေးလူဖြစ်ရမယ်အတွေ့အကြုံရှိရမယ်ဆိုတော့ချုံငုံပြီးတော့မှဒါဒီကော်မရှင်ကိုဖွဲ့စည်းထားခြင်းဖြစ်ပါလေ
အဲ့ဒါကဥဇော်ထေးပါဆိုတော့ဥဇော်ထေးပြောထားတဲ့အချက်ထဲမှာအဓိကအချက်လေးတွေကဒီရခိုင်အရေးကိစ္စဟာနိုင်ငံတကာနဲ့ဆက်နွယ်ပတ်သက်မှုတွေရှိနေတယ်ဆိုတာထောက်ပြပါတယ်တခါမြန်မာနိုင်ငံဟာနိုင်ငံတကာတိုင်းဝန်နဲ့ဆက်ဆံရေးမှာနိုင်ငံကြီးမူဝါဒကလည်းပဲဒါတွေနဲ့ဆက်နွယ်ပတ်သက်မှုရှိနေတယ်ဆိုတာပြောပါတယ်ပြီးခဲ့တဲ့9နှစ်သမရဟောင်းဦးသိန်းစင်အစိုးရလက်ထက်မှာလုပ်ခဲ့တဲ့ရခိုင်စုစမ်းစစ်ဆေးကော်မရှင်ကအပြေမထွက်ဘူးဆိုတာကိုဦးစော်ဒီကအခုဒီဖြစ်ဆိုချက်မှာပြောထားပါတယ်ဆိုတော့ဒီကိစ္စပြေလည်တော့အောင်မြန်မာအစိုးရပြောတာနဲ့ပြည်တွင်းကပြောတာနဲ့မလုံလောက်ပါဘူးတဲ့အဲ့လိုမလုံလောက်တဲ့အတွက်နိုင်ငံတကာကနေပြီးတော့ဗလိုက်မှုလဲကင်းတဲ့အများလေးစားမှုရှိတဲ့ကြော်ကြားတင်ရှားသူလဲဖြစ်တဲ့အတွေ့အကြုံလဲရှိတဲ့စသည်အပြင်အဲ့ဒီအချက်တွေပေါ်မှာသုံးသပ်ပြီးတော့မှဒီလူပုဂ္ဂိုလ်တွေနဲ့ဒီကော်မရှင်ကိုဖွဲ့စည်းဖို့လုပ်တာပါလို့ဦးစော်ဒီကအဲ့လိုပြောထားတာဖြစ်ပါတယ်ဆိုတော့ကျွန်တော်ပထမဦးဆုံးပြည်내ဆွေးနွေးမဲ့သူဒုဖြစ်တဲ့ဦးဖေတန်းရဲ့သဘောထားကိုနှာထောင်ကြည့်အောင်ပါဦးဖေတန်းခင်ဗျာဦးဖေတန်းကိုယ်တိုင်ကဒီကော်မရှင်ပေါ်ဘယ်လိုမြင်ပါသလဲဒီကော်မရှင်ဟာဖွဲ့စည်းပြီးတဲ့နောက်ပိုင်းမှာပြောထားတဲ့အတိုင်းလုံဆောင်နိုင်လိမ့်မယ်လို့ဦးဖေတန်းယုံကြည်ပါသလား
ဟုတ်ကဲ့ဒီကော်မရှင်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဟိုပါတီပေါင်းအခုဆိုရင်30လောက်ကဒါအပေါ်မှာမချိမနဲ့ကန့်ကွက်ထားတာကြီးရှိပါတယ်ကျွန်တော်တို့ရခိုင်မျိုးသားပါတီကလည်းပဲလုံးဝကန့်ကွက်ထားပါတယ်အဲ့တော့ကျွန်တော်တို့အနေနဲ့ဒါအဲ့ဒီပေါ်မှာဒီအများစုကိုကိုစားပြုတဲ့ပါတီတွေကကန့်ွက်တယ်ဆိုတာဟာဒါဒီပေါ်မှာတော့ဟိုသဘောထားကွဲလွဲမှုရှိနေပြီဆိုတာကိုဟိုမိမောင်းထောပြရပဲဖြစ်ပါတယ်ပြီးတော့ပိုပြီးအာနံပေါ်မှာတော့ကျွန်တော်တို့လူပုဂ္ဂိုလ်ရပြောရမယ်ဆိုရင်သူ့အနေနဲ့နိုင်ငံတကာအထင်ကြီးပုဂ္ဂိုလ်တူဖြစ်ပါတယ်အဲ့လိုဖြစ်တာနဲ့အတူပဲအဲ့သူ့မှာနိုင်ငံတကာပုံရိပ်တွေနိုင်ငံတကာသတင်းမီဒီယာတွေကဟိုရရှိထားတဲ့သူ့ရဲ့ခံစားချက်တွေနောက်ရလူအခွင့်အရေးနဲ့ပတ်သက်တဲ့သူရဲ့ဒီသဘောထားရဲ့ဒီချက်တွေဆိုတာသူ့မှာပါလာမယ်ဆိုတာကိုကျွန်တော်တို့ညွှန်လင်းထားပါတယ်။ပြီးတော့ကျွန်တော်တို့မှာဒီလူအခွင့်အရေးနဲ့ရှင်ပြီးတော့เนาะကျွန်တော်တို့နိုင်ငံရဲ့အမျိုးသားအကျိုးစီးပွားကိုရှင်းလာမယ်ဆိုရင်ဒီနိုင်ငံမှာမဆိုကျွန်တော်တို့အမျိုးသားအကျိုးစီးပွားကိုပဲဥဒန်းတင်ရပါတယ်။ဒါကြောင့်ကျွန်တော်တို့ကအဲ့လိုနိုင်ငံတကာပုံရိပ်ရှိတဲ့ပုဂ္ဂိုလ်တယောက်ရဲ့အဆုံးအဖြတ်အကြံဉာဏ်တွေဟာကျွန်တော်တို့အမျိုးသားရဲ့အကျိုးစီးပွားကိုထိခိုက်လာမယ်ဆိုရင်ကျွန်တော်တို့ဖက်ကအဲ့ဒါကိုဆိုရင်တော့ပါ
ဟုတ်ကဲ့ဒါပေမဲ့
ဒီကော်မရှင်ရဲ့လှုပ်ဆောင်ချက်တွေကတော့ကျွန်တော်တို့ဆက်ပြီးတော့စောင့်ကြည့်ရသွားမယ်ဆိုတဲ့သဘောမျိုးတော့ကျွန်တော်တို့ခံယူထားပါတယ်
ဟုတ်ပါတယ်ကော်မရှင်ကလည်းပဲတကယ်ကတော့ဖွဲ့မယ်လို့သာကြေညာထားတာပါဖွဲ့တော့မဖွဲ့ရသေးပါဘူးကျွန်တော်နားလည်ထားသလောက်ဆိုရင်ကိုဖီအန်နန်ကဗမာပြည်ကိုလာပါမယ်အဲ့ဒီခါမှာမြန်မာစုအနေနဲ့ကိုဖီအန်နန်ဖောင်ဒေးရှင်းအကြားမှာဒီကော်မရှင်လုပ်ငန်းနဲ့ပတ်သက်ပြီးတော့ MOU နားလည်မှုစာချုပ်တော့လက်မှတ်ရေးထိုးပါမယ်အဲ့ဒီနောက်ပိုင်းမှာစပြီးတော့လုပ်ငန်းတွေစမယ်သဘောရှိပါတယ်နောက်တစ်ခုကလည်းပဲဒီကော်မရှင်ကအကြံပေးကော်မရှင်ဖြစ်တယ်ဆိုပြီးတော့ဒါအစိုးရဘက်ကနေပြီးတော့အရင်ချင်းထောက်ပြထားတာလည်းရှိပါတယ်အကြံပေးဖြစ်တဲ့အတွက်အကြံပေးဖို့ပဲဖြစ်တယ်ဆုံးဖြတ်ဖို့မဟုတ်ဘူးဆိုပြီးတော့ထောက်ပြထားတာလည်းရှိပါတယ်သို့တော်လည်းပဲဒီအကြံပေးချက်တွေဟာနိုင်ငံတကာကိုရောက်သွားပြီးတော့နိုင်ငံတကာကဒီအချက်တွေဒီကော်မရှင်ကနေတွေ့လာတဲ့အချက်တွေကိုနိုင်ငံတကာကယူလိုက်မယ်ဆိုတဲ့ဟာမျိုးဥဖေတန်းတို့မှာဒီလိုစိုးရိမ်ချက်ရှိတာဟုတ်ပါသလားခင်ဗျာ
ဟုတ်ပါတယ်ခင်ဗျာဟုတ်ပါတယ်ဘာလို့ဆိုတော့ခုနကလိုပေါ့နော်ကျွန်တော်တို့ဒီနိုင်ငံတကာနဲ့ဆက်သွယ်မှုဒီ
ပြက်နာဟာရခိုင်ပြက်နာနိုင်ငံတကာနဲ့အဲဒီစီးနေမှုရှိတယ်ဆိုပေမဲ့နိုင်ငံတကာကဝင်လာနိုင်အောင်ထိတကားဘောက်ကိုဖွင့်ပေးလိုက်တဲ့အဆင့်ထိတော့တကားမှမကြုံခဲ့သေးပါဘူး။အဲတော့နိုင်ငံကကပုံကိုယ်ပြီးနိုင်ငံခြားသားတွေပေါ့ဗျာသူတို့ကဥဆောင်ပြီးတော့ဒီကော်မရှင်ကိုအကြံပေးသွားမယ်ဆိုရင်အဲဒီလိုအထင်ကြီးပုံကိုယ်တွေရဲ့အကြံပေးချက်ဟာဒီကပ္ပအဖွဲ့အစည်းတွေပေါ့နော်ကုလသမဂ္ဂဘဝင်ကပ္ပအဖွဲ့အစည်းတွေကဒါကိုလက်ခံအတိအမှတ်ပြုမှာဖြစ်ပါတယ်။ပြီးတော့ခုနကလိုလူအခွင့်အရေးတွေကိုသူတို့မှကိုယ်၌ကခံရှက်ရှိကြတဲ့အဖွဲ့အစည်းတွေဟာကျွန်တော်တို့နိုင်ငံရဲ့ပြည်တွင်းရေးကိုနော်ကျွန်တော်တို့ကမသိနိုင်ပါဘူး။အခက်အခဲတွေကိုကျွန်တော်တို့ကရင်ပတ်ကြီးနဲ့ကိုခံစားပြီးတော့ကြုံတွေ့ခဲ့ရတဲ့ပုံစံတွေပါကျွန်တော်တို့လည်းသူတို့မသိဆိုင်ဘူးဒါအပေါ်မှာသူတို့ကနိုင်ငံကပုံရိပ်နဲ့အဲ့လိုကျွန်တော်တို့ပြည်ရေးကိုဝင်ဆက်တယ်လို့မျိုးအကြံပေးမှုတွေဟာအားကောင်းသွားမယ်ဆိုရင်ဒါဟာနိုင်ငံတကာမှာမှတ်တမ်းဝင်သွားပြီးတော့ကျွန်တော်တို့ကလက်မခံရင်တောင်မှဒါကနိုင်ငံတကာကကျွန်တော်တို့ကိုဖိအားပေးလာမှာဖြစ်ပါတယ်
ဟုတ်ကဲ့
ကျွန်တော်တို့ကဒီပေါ်မှာတကယ်ပဲစိုးရိမ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့စီကိုအီးမေးလ်နဲ့ပေးပို့ပြီးဆွေးနွေးထားတဲ့တော်တော်ရှင်တူရှိပါတယ်မောင်တော်မျိုးကတားညူထွေးပါတဲ့သူကလည်းပဲရခိုင်တိုင်းရင်းသားတူပါတဲ့ကိုဖီအန်နန်ဦးဆောင်တဲ့ရခိုင်ရေးအကြံပေးကော်မရှင်ဖွဲ့စည်းတဲ့နဲ့ပတ်သက်လို့ဘာမှစောရကမတက်လို့ပါဘူးတဲ့နိုင်ငံသားဖြစ်ဖြစ်ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းဖြစ်ဖြစ်ပြည်တွင်းကပို့ကိုတူဦးကပဲဦးဆောင်အဓိကကရခိုင်အရေးအတွက်အကောင်းဆုံးအဖြစ်တစ်ခုပဲဖြစ်စေချင်ပါတယ်တဲ့ဒါပေမဲ့အဲ့ဒီအဖြစ်ဟာရခိုင်ဒေသခံတွေရဲ့ရင်ထဲကသဘောထားတွေနဲ့ထပ်တူကြစေချင်ပါတယ်တဲ့တကယ်လို့ရခိုင်လူလူနဲ့ထပ်တူမကြခဲ့ရင်တော့ဒီရခိုင်ရေးကနောက်အနာဂတ်မှာလည်းဆက်ဖြစ်နေဦးမှာပါပဲတဲ့ဒါကြောင့်အခုကော်မရှင်ကလည်းရခိုင်လူလူနဲ့တထက်သေးကြတဲ့အကြံပြုချက်ကိုဆောင်ရွက်နိုင်ပါစေလို့မျှော်လင့်မိပါတယ်ဆိုပြီးတော့မောင်တော်မျိုးကတော်တော်ရှင်တောင်းညွှန်ထွေးကဆွေးနွေးထားပါတယ်။ကျွန်တော်တိုက်ဆွေးနွေးမယ့်တော်တော်ရှင်တွေကိုဖိတ်ခေါ်ပါမယ်။တိုက်ဆွေးနွေးမယ့်တော်တော်ရှင်တွေထဲမှာဒီရခိုင်ကော်မရှင်ရခိုင်အရေးအကြံပေးကော်မရှင်ဖွဲ့စည်းတာနဲ့ပတ်သက်ပြီးတော့သဘောတူတူရှိပါတယ်သဘောမတူတူရှိပါတယ်အမြင်မျိုးစုံကိုကျွန်တော်တို့စုံနေတဲ့များဆိုအောင်တင်ပြသွားပါမယ်။ပထမဦးဆုံးရန်ကုန်မြို့ရန်ကုန်တိုင်းပူထောင်မြို့နယ်ကကိုကျော်ရဲ့သဘောထားကိုနားထောင်ကြအောင်ပါ။ကိုကျော်ဆွေးနွေးလို့ရပါပြီ
။ဟုတ်ကဲ့ပါ။ကိုပြရနေတို့သူကိုရခိုင်ကျပီကော်မရှင်ထိမှာဒီစီကတည်းကစားကိုကျွန်တော်တူတူအမြင်နဲ့ပြောလို့ရှိရင်တော့လက်မခံနိုင်ပါဘူးရခိုင်ရေးကိစ္စနဲ့ပတ်သက်လို့ဒေါ်အောင်ဆန်းစုကြည်ရဲ့အပေါ်မှာနိုင်ငံတကာဖိအားတွေကြားနေပါတယ်အဲ့ဒီဖိအားတွေကိုရှောင်လွှဲဖို့အစိုးရအနာကိုနိုင်ငံခြားသားတွေကိုဖိပေးလိုက်တယ်လို့ပဲကျွန်တော်သုံးသပ်မိပါတယ်ဒီတို့ရဟာဂေါ့ဆန်ကုန်းတူရဲ့လက္ခဏာတော့မဟုတ်ဘူးလို့ပြောရှင်ပါတယ
်ဟုတ်ကဲ့ကိုကျော်ကျေးဇူးတင်ပါတယ်နောက်တစ်ခုကျွန်တော်တစ်ဆက်တည်းစိတ်ဖိတ်ခေါ်ပါမယ်ဆလိုင်းဘွေကိုစလိုင်းရဲ့သဘောထားကြားပါစီခင်ဗျဟ
ုတ်ကဲ့ဒေါ်အောင်စန်းစီကြီးရဲ့ချက်ကနိုင်ငံတကာမှာရခိုင်အရေးကအဲတို့အဖြစ်တစ်ခုဆွဲတဲ့ချိန်မှာနိုင်ငံတကာလက်ခံအောင်ဆိုကျွန်တော်ဒီကော်မရှင်ကိုဖွဲ့တယ်လို့အဲ့လိုပဲမြင်နေတယ်တော်တော်များလည်းဒေါ်အောင်စန်းစီကြီးရဲ့ချက်တိုင်းမဟုတ်ပဲနဲ့တကယ်လို့များအဲ့ဒီဒီလူသူရဲ့စန္ဒကနဲ့တင်းဆောင်သွားတို့နိုင်ငံတကာမှာပြန့်နှံ့သွားနေဆိုရင်တော့အဲ့ဒီဥစ္စာကနှမ်းချဲနဲ့နှမ်းချဲမကိုက်ပဲနဲ့ဒီတော့မှာကလည်းအင်မတန်မှဆွေးရင်ဆက်ကောင်းတယ်။ဘာဖြစ်လို့လဲဆိုရင်တော့ citizen right ဆိုတဲ့နိုင်ငံသားအခွင့်အရေးနဲ့ human right ဆိုတဲ့လူအခွင့်အရေးတစ်ခုရှိတော့ကိုဖီအနန်တို့အပြန်ပြောင်းမယ့်ဥစ္စာကဘယ်လိုချေခံပြီးတော့လုပ်ရမလဲဆိုတဲ့ဥစ္စာအင်မတန်မှစိတ်ဝင်စားစရာကောင်းတဲ့ပုံစံဖြစ်နေတယ်။ကျွန်တော်ကတော့အဲ့ဒီကိစ္စမှာဘယ်လိုဖြေဆက်မလဲဆိုတာအနေနဲ့ဆွေးရင်ဆိုင်နေပဲကျွန်တော်ဖောက်နေရမှာဖြစ်ပါတယ်ကြာ
။ဟုတ်ကဲ့ slide line ပေါ်မှာဆက်နေပြပါကျွန်တော်တို့စီကို Facebook ကနေပို့ပြီးတော့မှတ်ချက်ပြပြီးဆွေးနွေးထားတာတွေထဲမှာမတူတဲ့အမြင်တွေကိုကျွန်တော်နည်းနည်းစုထားပါတယ်။မှတ်ချက်အများကြီးတဲကမှမှတ်ချက်၅ခုကျွန်တော်ရေးထားပါတယ်။အဲ့ဒါလေးတွေကျွန်တော်ဖတ်ပြပါမယ်။တူတူလေးတွေပါသိခံပြီးတော့နောက်ထောင်ပေးကြပါ။တဦးကကောင်းမွန်တဲ့ခြေလှမ်းတစ်ခုလို့မြင်ပါတယ်။နိုင်ငံတကာကိုခြားပြဖို့နိုင်ငံတကာလက်ခံယုံကြည်တိုက်တဲ့သူပေါအောင်ဖွဲ့စည်းထားတယ်လို့မြင်ပါတယ်။အဖြစ်မှန်တွေ၊နှစ်နာချက်တွေ၊စိုးရိမ်ပူပန်မှုတွေနိုင်ငံတကာသိနိုင်မယ်အကောင်းဆုံးလမ်းလို့မြင်ပါတယ်။နောက်တူကလုံးဝလက်မခံနိုင်ပါလိလသူအစ်စင်တဲ့နိုင်ငံသားပညာရှင်တွေဖိတ်ကြားတင်ပါတယ်။ပင်ဂါလီအရေးမှာဘယ်တော့မှမြန်မာမှန်တယ်မတတ်မှတ်တဲ့ကုလအတွင်းမူဟောင်းတယောက်ရဲ့အဆုံးဖြတ်ကိုဒုနိုင်ငံသားတွေမလိုက်နိုင်ရင်ဘာဖြစ်မလဲအစိုးရကအတင်းကျပ်လုပ်ရင်တော့ဒီနိုင်ငံအခုတက်ပုံမငြိမ်းချမ်းရုံရှိတော့မပေါ့နောက်ဒူးကနိုင်ငံတကာကလေးစားတဲ့လူကိုခန့်တာကောင်းပါတယ်ပြည်တွင်းကလူကိုခန့်ရင်နိုင်ငံတကာကယုံကြည်မှုနည်းသွားနိုင်ပါတယ်နိုင်ငံတကာနဲ့ရင်မုံတန်းဖို့ဆိုရင်ကျွန်တော်တို့တွေကျွဲချေရခွက်ထဲကအတွေ့တွေကိုဖျောက်ဖို့လိုအပ်ပါတယ်နောက်ဒူးကဘယ်လောက်ပင်ပညာရှင်ဖြစ်ပလေစေဒေသခံတွေရဲ့လက်တွေ့ကြုံကြိုက်ခံစားမှုကိုမသိနားမလည်မှုမရှိတာဒေသခံတွေရဲ့တောင်းဆိုချက်စကားကိုနားမထောင်ရင်တော့ဘာမှမထူပါဘူးတဲ့။နောက်ဒူးကတော့ဟိုမရောက်တင်မြောက်တဲ့ဆိုင်ရင်တိကျတဲ့အဖြစ်တစ်ခုထွက်လာမှာပါတဲ့။နိုင်ငံတွင်းကလူချင်းအဖြစ်ရှာမယ်ဆိုလဲတိကျတဲ့အဖြစ်ရနိုင်ရင်တောင်မှဘယ်လိုက်မှုလို့ပဲထင်ကြမှာပါ။အဲ့ဒီတော့စောင့်ကြည့်ကြတာပေါ့တဲ့။ဒါက Facebook ကနေပြီးတော့ပေးပို့ထားတဲ့ဆွေးနွေးချက်အသီးသီးပါ။ဆိုတော့ဥပဒေတန်းခင်ဗျာဒီလိုကော်မရှင်မျိုးကိုမြန်မာနိုင်ငံမှာဖွဲ့တယ်ဆိုတာနိုင်ငံသားတယောက်ပေါ့လေထင်ရှားတဲ့နိုင်ငံသားတယောက်ဦးဆောင်တဲ့ကော်မရှင်အကြံပေးကော်မရှင်မျိုးကိုမြန်မာနိုင်ငံဖွဲ့တယ်ဆိုတာဒါကျွန်တော်သိတဲ့လောက်ပထမဦးဆုံးအကြိမ်မြန်မာတိုင်းမှာပထမဦးဆုံးအကြိမ်တရားဝင်ပေါ့လေနိုင်ငံတော်အဆင့်တရားဝင်ဖွဲ့တာပထမဦးဆုံးအကြိမ်လို့ကျွန်တော်နားလဲပါဆိုတော့ဒါအင်မတန်ကိုထူးခြားတဲ့ခြေလှမ်းတစ်ချက်ပါ ဆိုတော့ဒီခြေလမ်းကိုလက်ရှိတန်းပြူဦးဆောင်နေတဲ့လူတွေကလည်းပဲပေါ့ပေါ့လေးတွေးပြီးတော့လှုပ်တာတော့ဟုတ်မယ်လို့ကျွန်တော်မထင်ပါဘူးဆိုတော့ဒီကော်မရှင်ကိုဦးဆောင်မဲ့ကိုဖီအန်နန်ဆိုတာကလည်းကုလသမဂ္ဂတွင်မှုချုပ်20တာဝန်ထမ်းဆောင်ခဲ့တဲ့လူဖြစ်တယ်။သူကအလုအားနေတဲ့လူကြောက်တော့မဟုတ်ပါဘူး။သူမြန်မာနိုင်ငံလူရေးကိစ္စကိုစိတ်ဝင်စားနဲ့လာပြီးအကူအညီပေးတာဟာကောင်းတဲ့ကိစ္စတစ်ခုလို့ရောမြင်လို့မရဘူးလားခင်ဗျာ
။ကျွန်တော်အနေနဲ့ပုဂ္ဂိုလ်ရေးရာကိုဖီအန်နန်ပေါ်မှာကျွန်တော်တို့အနေနဲ့ဟိုပြောစရာမရှိပါဘူး။ဒါပေမဲ့ကျွန်တော်တို့နိုင်ငံရဲ့အခြေအနေကကျွန်တော်တို့ကအတိဆုံးပါကျွန်တော်တို့နိုင်ငံမှာဒီကိစ္စနဲ့ပတ်သက်ပြီးတော့ထဲထဲဝင်ဝင်တည်တဲ့ဒေတာခါနေရှိပါတယ်နှစ်ဖက်လူအဖွဲ့အစည်းတွေကပုံကူတွေလည်းရှိပါတယ်အဲနိုင်ငံကိုကိုစားပြုတဲ့လူမျိုးကိုကိုစားပြုတဲ့အဲဒီနိုင်ငံရေးပါတီဒီအကျင်းအသိပညာရှင်အသက်ပညာရှင်တွေလည်းရှိပါတယ်ခင်ဗျာအဲဒီဓာတ်တွေနဲ့ကျွန်တော်တို့ရှေ့ဆက်သွားလို့အလုပ်ဖြစ်ပါတယ်အဲဒါနိုင်ငံရသားအနေတယောက်အနေနဲ့ဘလောက်ပဲအဲဒီတက်ပစီပေါ့နော
်ဟို
ဥပမာဆိုတော့ပါရဂူတယောက်ကနေပြီးတော့ဟိုဆေးပြီးမှအတော့ပဲနှောင်းရှိတယ်ဆိုတာကိုကျဲသမားလောက်ကိုမပြောနိုင်ပါဘူးအဲ့
လိုဒါပေမဲ့ဥပဒေကျွန်တော်ဖြတ်ပြောပြစီ
ကျွန်တော်တို့ပြီးတယ
်အဲ
ကျွန်တော်တို့ဒါအပေါ်မှာကျွန်တော်တို့ညင်ညွတ်နဲ့လုပ်မယ်အဲတဘောကဘယ်ကိစ္စကစတင်ရမလဲဒီကိစ္စကနိုင်ငံကအတိဘလောက်ရှိပါစီနိုင်ငံအတွေ့အကြုံဘလောက်ရှိပါစီတကယ်တမ်းဒေသမှာလိုရမှာကနိုင်ငံသားပြဿနာဖြစ်တယ
်ဟုတ်ကဲ့ဥပဒေ
နိုင်ငံသားပြဿနာကိုကျွန်တော်ရှင်းရှင်းတစ်ခု
ဟုတ်ကဲ့ဥပဒေကျွန်တော်နည်းနည်းဖြတ်မိပြရစေဒါပေမဲ့ဒီကော်မရှင်ကလူ6ယောက်ပေါ့6ယောက်မှာ3ယောက်ပဲနိုင်ငံသားပါတာပါကျန်တာကမြန်မာနိုင်ငံတွင်ကလူတွေပါဆိုတော့မြန်မာနိုင်ငံတွင်ကပါဝင်တဲ့လူအရေအတွက်ကလည်းပုံများတယ်လို့ပြောရမှာပါဦးဖေတန
်အဲဟုတ်ပါတယ်ဒါပေမဲ့ဥက္ကဋ္ဌဖြစ်တဲ့သူကကိုဖီအန်နန်ဖြစ်ပါတယ်ဥက္ကဋ္ဌရဲ့အဆုံးအဖြတ်အကြံပေးချက်ကဒီကော်မရှင်မှာသွားမိုးနေပါလိမ့်မယ်အဲပြီးတော့ဒီထက်ကပါလာတဲ့တိုင်းရင်းသားတွေနိုင်ငံသားတွေဆိုရင်အဲဒီထက်အဲထဲထဲဝင်ဝင်တည်တဲ့ပုံကူတွေနော်နှစ်ဖက်လူအဖွဲ့အစည်းကတော့ပါပါတယ်ဒါပေမဲ့အဲ့ဒီမှာအသက်ပညာရှင်တွေဥပဒေပညာရှင်တွေနိုင်ငံဒေသပြည်သူကိုကိုစားပြုတဲ့နိုင်ငံရေးပါတီဝင်တွေအဲအဲ့ဒါမျိုးတွေပါပြီးမှပူပေါင်းဆောင်ရဲမှဒါအဖြေကောင်းရမယ်လို့ကျွန်တော်မြင်တယ
်။ဟုတ်ကဲ့နောက်တစ
်ဟန်တာကတော့နိုင်ငံသားကိစ္စပဲ
။နိုင်
ငံသားကိစ္စကိုလူအခွင့်အရေးရှိတောင်းကကြည့်ကြည့်လို့လည်းမရဘူး။နိုင်ငံသားဖြစ်ပါကြ။ကိုဗစ်အန္တရာယ်ပြီးတော့ကျွန်တော်တို့ကဒါနိုင်ငံသားကိုဟိုဒီဂျူတွေကိုပရိုမိုးရှင်းဒါလိုက်ပေးလိုက်တယ်ဆိုလို့လည်းမရဘူး။ချက်စံတစ်ခုနိုင်ငံသားဥပဒေနဲ့လမ်းကြောင်းကိုပဲကျွန်တော်တို့သွားရမှာဖြစ်ပါလေ။ဒါကိုနိုင်ငံတော်ကလည်းအခုလောလောဆယ်မှာအဲ့ဒီကိစ္စကိုစူးစမ်းဆောင်ရွက်နေတဲ့ကာလမို့လို့ကျွန်တော်အနေနဲ့ကတော့ဒီလိုနိုင်ငံသားတွေပါဝင်မဲ့ဘာမှထူမှာမဟုတ်ဘူး။ဒီကနေပြီးတော့စောင့်ကြည့်ဝင်ရှိတယ်ကျွန်တော်တို့နိုင်ငံရဲ့ပြဿနာကိုကျွန်တော်တို့ဖြေရှင်းနိုင်တယ်ဖြေရှင်းမှုအရေးရှိရှိတယ်ဖြေလဲဖြေရှင်းတင်တယ်လို့ကျွန်တော်ရှင်းတယ်အဲ့ဒါကြောင့်ကျွန်တော်တို့ကတော့ဘလောက်ပဲတက်ပါစေဘလောက်ပဲပြီးပါစေကိုယ်နိုင်ငံအရေးကိစ္စဟာနိုင်ငံသားဖြေရတာအဓိကဖြစ်တယ်လို့ကျွန်တော်မြင်တယ
်နောက်တစ်ခု
ကဒီကော်မရှင်ကိုပေးထားတာကအဝေးရောက်နေတဲ့ဒီဒီဘက်ကိုရောက်နေတဲ့ဒီဟိုတင်းပေါ့ဒုက္ခတွေဆိုတဲ့ပုံစံမျိုးနဲ့အဲ့ဒီလူတွေကိုလည်းဆစ်ဆူခွင့်ပေးတယ်ပြီးတော့ပြန်ဝင်ခွင့်ကိုလည်းလုပ်ဖို့အဲ့မှာအကြံပေးထားတာရှိတယ်ဒါပို့လို့တောင်မှဆိုးသွားပြီဒါတိရင်ကြတာတောင်မှမရှင်းနိုင်ပါနဲ့ဒီဘက်မှာရောက်နေတဲ့တားမဲ့ရှိတဲ့ဒီဒုက္ခတွေကိုကျွန်တော်နိုင်ငံမျိုးကိုပြန်ခေါ်ဖို့လမ်းဖွင့်ပေးလိုက်တာကျွန်တော်တို့တပိုးပြီးတော့
တောင်မှဟုတ်ဦးပြည်တယ်အဲ့လိုတော့လည်းပဲဟုတ်ကဲ့ဟိုလမ်းဖွင့်ပေးလိုက်တယ်လို့တော့လည်းပဲဟုတ်ကဲ့လမ်းဖွင့်ပေးလိုက်တယ်လို့တော့လည်းအတိအကျပြောလို့မရဘူးလို့ကျွန်တော်ထင်ပါတယ်ဦးပြည်တယ်တိုက်အစုနေမဲ့တော်တော်ရှင်နေကျွန်တော်ဆက်ပြီးဖိတ်ခေါ်ပြစီကျွန်တော်တို့စကိုင်းတိုင်းမော်လိုက်မြို့နယ်ဝေယုံသာကြီးရွာကဦးကြအောင်ဆွေးနွေးလို့ရပါပြီ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်ဆွေးနွေးလို့တာကတော့သမားအချမ်းမေးရာစီဒီဖွဲ့များကဒါဒီကိုပီအာနာကိုထည့်သွင်းပြီးမှလုပ်ခဲ့တာကိုပီအာနာဆိုတဲ့ပုဂ္ဂိုလ်ကလည်းပဲသူကသူ့မှာသူ့ရဲ့နေရာတကယ်ကြီးခြေလူတန်းသားမဟုတ်ပါဘူးတကယ်ပညာရှင်ကြီးပါကုလသမဂ္ဂရဲ့ကုလသမဂ္ဂမှာဆိုရင်လည်း20လောက်ပြီးသားပုဂ္ဂိုလ်လည်းဖြစ်ပါတယ်နော်ဘယ်ဆုရှင်လည်းဖြစ်ပါတယ်ထို့ကြောင့်မို့ဒီနိုင်ငံတော်အကြံပေးရာရှိဝန်ကြီးများဌာနကဖွဲ့ပြီးရဲ့ဆိုတာမားရဲမယ်လို့မထင်ပါဘူးကျွန်တော်တို့ရဲ့မြန်မာနိုင်ငံအစိုးရပြောင်းလဲစဉ်အချိန်ကမှအမတားမှပညာတတ်လူတန်းစားလိုပါတယ်ပညာရှင်စစ်စစ်ကနေပြုလုပ်တဲ့ဥစ္စာမမားရင်အောင်ဆိုတော့ဒီသူကိုကလည်းအထူးကြိုးစားပြီးမှလုပ်ကင်ဆောင်ရွက်လေလို့ထင်ပါတယ်ဒါကြောင့်မို့ကျွန်တော်ကတော့အကောင့်မြင်ဝါဒကလည်းထုံးကပ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဦးကြောင်ကျေးဇူးအများကြီးတင်ပါရယ်ခင်ဗျာကျွန်တော်တို့အီးမေးလ်နဲ့ပို့ပြီးဆွေးနွေးထားတဲ့တော်တော်ရှင်တူရှိပါတယ်သူရဲ့သဘောထားကနိုင်ငံတော်တိုင်ပင်ခံရုံးကအသစ်ဖွဲ့လိုက်တဲ့ရခိုင်ကော်မရှင်ကိုအခုလိုနိုင်ငံသားတွေပါဝင်ဖွဲ့စည်းတာမကြိုက်လှပါပေမဲ့သူတို့ရဲ့လိုရတွေကိုစောင့်ကြည့်တင်တယ်လို့ထင်ပါတယ်နိုင်ငံသားတွေပါတိုင်းနိုင်ငံတကာအရေးဖြစ်တော့ဘယ်လို့မှပြောင်းမသွားနိုင်ပါဘူးအခုဖွဲ့စည်းလိုက်တဲ့အထက်မှာလည်းပြည်တွင်းကထင်ရှားတဲ့ပုဂ္ဂိုလ်6ဦးတောင်ပါသေးတာပဲဘယ်လို့မှလမ်းကြောင်းပြောင်းမသွားနိုင်ဘူးလို့ပဲထင်မြင်မိပါတယ်လူအများလေးစားတဲ့ပုဂ္ဂိုလ်တွေပါထားတော့သူတို့စကားကိုနိုင်ငံကကိုပို့ပြီးချပြနိုင်တယ်လို့ပဲမြင်မိပါတယ်ဆိုတော့ဥပိ္ပတန်အဲ့ဒီလိုအမြင်မျိုးနဲ့ရောချင်းကတ်လို့မရဘူးလားခင်ဗျ
နိုင်ငံသားရှိဖို့ကိစ္စမှာဒီပုံကိုယ်ကြီးက
နော်ဥပမာအကြံပေးတယ်ဆိုတော့အကြံပေးတယ်ဆိုပေမဲ့အဲသူတို့ရဲ့အကြံကသူတို့ရဲ့စိတ်တဏ္ဍာမှာကိုလူအခွင့်ရေးဖက်ကိုဟိုဆောင်းပေးရရဥပမာဆိုတော့ညာနော်ဟိုကျွန်တော်တို့နိုင်ငံမှာရှိတယ်ဘင်္ဂလီတွေကိုဟာလူရင်းကြလို့သူ့နာမည်ကိုသူတေးခွင့်ရှိတယ်ဒါလူအခွင့်ရေးပဲဖြစ်တယ်ဆိုတဲ့စကားခဏခဏကြားရတယ်ပြီးတော့ရှင်းစစ်ခုနိုင်ငံသားဥပဒေအရပြင်းထန်တယ်ချက်ပြင်းရမယ်ဆိုတာမျိုးခဏခဏတောင်းဆိုတယ်ပြီးတော့အဝေးမှာရောက်နေတဲ့အဲဒုက္ခတွေတားနေရှိတဲ့ဒုက္ခတွေကိုပြန်ပြီးလက်ခံရမယ်ဆိုတော့တောင်းဆိုမှုတွေရှိနေတယ်အဲ့လိုများအကြံပေးခဲ့ရင်အဲဒါဟာကျွန်တော်တို့အမျိုးသားအကျိုးစီးပွားနဲ့ဆက်မြင်ပဲဖြစ်တယ်ဒါပေမဲ့လူခွင့်ရမှန်ကောင်းမှန်လိမ့်မယ်ကျွန်တော်အမျိုးသားအကျိုးစီးပွားနဲ့ဆက်မြင်ပဲဖြစ်တဲ့အတွက်နဲ့ကျွန်တော်ကလက်မခံရင်တောင်မှကျွန်တော်တို့အရှိချင်းဒါဝိဝါဒကွဲပြားဖြစ်လာတယ်ပြီးတော့နိုင်ငံတကာကဒီအပေါ်မှာဟာလာအပြည့်အစုံပြပြီးတော့တစ်ဖြည်းဖြည်းကျွန်တော်တို့ကိုတွန်းအားပေးလာမယ်အဲအဲ့ဒီအတိုင်းရှောက်လာအောင်တဲ့ဟာလာဒါကိုနိုင်ငံတကာပုံရိပ်အဖြစ်နိုင်ငံတကာအခက်အခဲအဖြစ်အဲတွန်းပို့လာမယ်ဆိုတော့ကျွန်တော်မြင်ပါတယ်အဲ့ဒါကြောင့်ဒါကုပြတ်နာကိုဖြည့်ရှင်းလို့မရနိုင်ဘူးလား
ဟုတ်ကဲ့ခင်ဗျာ
ကော်မရှင်လောက်ခဲ့ပြီးပြီအကြံပေးစာတွေနော်လက်ပေါင်းများစွာစုံစမ်းဆစ်ဆီပြီးတော့အကြံပေးချက်တွေရှိတယ်ဒါမှမဟုတ်လောက်ခဲ့ဘူးအခုအရာတွေကိုအားဖြည့်ပြီးတော့ဒီအစိုးရလက်ထက်မှာကျွန်တော်ဆက်ပြီးလုပ်မယ်ဆိုရင်ကျွန်တော်ချင်းချင်းဟာလာဟိုတယောက်နဲ့တယောက်အပေးယူချက်နဲ့တရားစဉ်းစားပြီးတော့ကြာကြာချင်းချင်းဆွေးနွေးလာမယ်ဆိုရင်တော့အဖြစ်တစ်ခုရအောင်ရဲ့လို့ထင်တယ
်ဒီ
ပုံစံမျိုးနဲ့တော့ကျွန်တော်တို့ကလူခွင့်ရင်းနဲ့နိုင်ငံသားအခွင့်အရေးနော်ကျွန်တော်တို့အမျိုးသားအကျိုးစီးပွားဆက်မြင်ပဲဖြစ်လာမယ်ဆိုတာကိုတော့ကျွန်တော်တို့အများအချင်းဒီလိုပဲနင်းနေဒီလိုပဲလက်ခံထားရခင်ဗျာနော
်ဟုတ်ကဲ့ပါခင်ဗျာအီးမေးလ်နဲ့ဆွေးနွေးရတဲ့တော်တော်ရှင်တူကလည်းပဲမိမိပြည်တွင်းရေးကိုနိုင်ငံတကာအရေးလို့ပုံဖော်နေတဲ့အတွက်အင်မတန်မှရှင်းလင်းမိပါတယ်တဲ့ဒါရဲ့ဆွေးနွေးမဲ့တော်တော်ရှင်တူဖိတ်ခေါ်ပါမယ်ကျွန်တော်တို့ထိုင်းနိုင်ငံဖူးခက်ကကိုမင်းခိုင်ကိုမင်းခိုင်ဆွေးနွေးပါခင်ဗျာ
အာဟုတ်ကဲ့ကျွန်တော်အနေနဲ့ကတော့ဒီကျွန်တော်လည်းရခိုင်တိုင်းမှာပြရပါပဲအေးကျွန်တော်ဥဖေတန်းပြောရဥစ္စာကျွန်တော်ထောက်ခံပါတယ်နောက်ပြီးတော့ပါလေဒီမြန်မာပြည်ရဲ့အရေးကိုနိုင်ငံအရေးလို့လုပ်နေလို့ပဲထင်ပါတယ်ကနောက်ပြီးတော့အာကိုဗီယာနန်တို့ဘာတို့ပုံကိုရေးရတာဘာမှမဖြစ်ဘူးဒါပေမဲ့အေးသူတို့လာလို့ရှိရင်အဲ့လူအခွင့်ရေးပေဒံကြီးကပါလာမှာဆိုတော့တို့တို့ဌာနေတိုင်းရင်းသားတွေရဲ့အာစိတ်ဆန္ဒတွေမေ့သွားမှာဆိုတယ်က
ဟုတ်ကဲ့ပါကိုမင်းခိုင်ကျေးဇူးအများကြီးတင်ပါတယ်
နောက်တော့အန်အန်ဒီအစိုးရကလည်းအာနိုင်ငံအဖြစ်အရာတွေတော်တော်ကြောက်နေတဲ့ပုံစံလေးကြောက်ဟိုလူကြောက်ရဒီလူကြောက်ရအဲ့ဒီဖြစ်နေတယ
်ဟုတ်ကဲ
့ဒါတကယ်တော့အေးမြန်မာကုပ်ပြည်တွင်းရေးကိုနိုင်ငံသားအရေးလိုမလုပ်သင့်ဘူးလို့ကျွန်တော်ထင်ပါတယ
်။ဟုတ်ကဲ့ကိုမေခိုင်ကျေးဇူးများကြီးတင်ပါတယ်။တရက်မျိုးကဦးလာမြင့်ဆွေးနွေးရမယ်အလှပါဦးလာမြင့်ဆွေးနွေးပါခင်ဗျာ
။ဟုတ်ကဲ့ခင်ဗျာကျွန်တော်ကတော့နှစ်ချက်ဆွေးနွေးလိုပါတယ်။နိုင်ငံသားကျွမ်းကျင်တဲ့ပုဂ္ဂိုလ်တွေပါတာကိုတော့ကျွန်တော်မူရကျွန်တော်ကြိုးဆိုပါတယ်။ဘာလို့လဲဆိုတော့ဒီခြေတွေဖြေးများလာလို့ရှိရင်ကျွန်တော်တို့ရွေးချယ်စရာအဖြစ်နေပေရပိုးပြီးကျဲဝင်းလာမယ်။ပိုးပြီးတော့လည်းကျွန်တော်တို့အပြူသဘောဆောင်မယ်လို့ကျွန်တော်ထင်ပါတယ်။အဲနောက်တစ်ချက်ကျွန်တော်ထောက်ပြချင်တာကတော့အဲ့ဒီပုဂ္ဂိုလ်တွေကိုကျွန်တော်တို့ညံပူဇော်ကပေးရမယ်ဗညာဆိုပြီးတော့အခု Facebook တွေမှာတက်လာတာတွေ့ပါတယ်အဲ့ဒါကတော့ကျွန်တော်တို့ဆင်းရဲတဲ့နိုင်ငံဖြစ်နေတော့အဲ့ဒီဈေးတွေကနည်းနည်းနဲ့ထောက်မလားပေါ့နော်အဲ့ဒါလေးတစ်ချက်ကျွန်တော်စိုးရိမ်တာရှိပါတယ
်ဟုတ်ကဲ့ခင်ဗျာ
နောက်တစ်ချက်ကတော့နောက်တစ်ချက်ကတော့ကျွန်တော်တို့ဒီစုံစမ်းရေးကော်မရှင်ပေးထားတဲ့တာဝန်တွေထဲမှာဒီရခိုင်ရေးဖြစ်ရတဲ့ cost ပေါ့နော်အကြောင်းရင်းကိုရှားဖို့ဆိုတာကျွန်တော်မတွေ့ဘူးခင်ဗျာဆိုတော့အဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကကျွန်တော်ဒီအမိုင်းဖြစ်တဲ့ခုကျွန်တော်ကိုးကားလိုပါတယ်။ဟို1930ခုနှစ်လွန်ကာလတုန်းကကလားဘာမှာဒီကြုံဆိုတာဖြစ်ခဲ့ပါတယ်။အဲ့ဒါဘာမှာဒီကြီးလုံးဖြစ်တာပါ။ဒီကြီးလုံးဖြစ်တော့အသေးကြောက်တွေလည်းယာနဲ့ချီပြီးရှိခဲ့ပါတယ်။ပြီးတဲ့အခါကျတော့အဲ့ဒီတော့ကအင်္ဂလိပ်ဘီရင်ကန်ကဒီလိုပဲစုံစမ်းရေးကော်မရှင်ကိုဖွဲ့ပါတယ်။အဲ့ဒီကော်မရှင်မှာတော့အဲ့ဒီတော့ကလွတ်တော်အမတ်တွေရှိနေပြီးနောက်တစ်ဖက်အရသားတွေပါပါတယ်။နောက်အဲ့ဒီမှာဒီဘီရင်ကန်ကချပြီးတဲ့ဒါညဉ့်ညက်ထဲမှာဒီဖြစ်ရတဲ့အကြောင်းရင်းကိုသူကရှားပါဆိုပြီးတော့ပြောတာဆိုတော့ကော်မရှင်ရဲ့အဲ့ဒီရှားဖွေတွေ့ရှိချက်ကတော့ဘာလို့ဆိုလို့ရင်ဒီဖြစ်ရတဲ့အကြောင်းရင်းကတဲ့ဒီအဲ့ဒီကဖြစ်တဲ့ကျွန်တော်တို့ဒီဟိုဗုဒ္ဓဘာသာကိုဟိုဖြစ်တဲ့ဟိုသတော်ကားကြီးတဲ့တာဝုတစ်ခုရှိတယ်မော်လီ
ဟုတ်ကဲ့ဦးဒါမြေချုပ်ပေးပါ
တာဝုကြောင့်ဖြစ်ရတာအဓိကမဟုတ်ဘူးတဲ့သူတို့ပြောတဲ့ဥစ္စာက1930ပြည့်နှစ်ကမ္ဘာစီးပွားရေးအကျက်တည်းကြီးကဗမာပြည်လည်းရိုက်ခတ်လာတယ်။စပါးသေးတွေကြတယ်။အဲ့ဒီခါကျတော့ဗမာတိုင်းသားတွေကနိုင်ငံသားတွေပေါ်မှာငါတို့စီးပွားရေးကိုလာပြီးလူရက်တယ်လို့ညင်းလာတဲ့အတွက
်ဟုတ်ကဲ့
အချိန်ကအဲ့ဒါအကြောင်းတရားလို့အဲ့လိုဒီသူတို့ကြာဖွေထားတွေ့ပါတယ
်။ဟုတ်ကဲ့ဟုတ်ကဲ
့ကျွန်တော်ကတွန်းချင်တာအခုဒီကော်မရှင်အနေနဲ့လေးပဲ cost ကိုအဲ့လိုနည်းနည်းစဉ်းစားကြဖို့ကျွန်တော်အကြံပေးပါတ
ယ်ဟုတ်ကဲ့ခင်ဗျညံပူဇော်ကိစ္စတော့ကျွန်တော်တို့တရားမသိရသေးပါဘူးဘလူပါညာဘလူပေးမယ်ဆိုတာထားပါတော့เนาะအဲ့ဒီကိစ္စတော့ကျွန်တော်နောက်တစ်ခါလည်းဆက်ခေါ်ပါမယ်ကျွန်တော်တို့အချိန်နည်းနေပါပြီစစ်တွေမျိုးကဥလှဝင်ဆွေးနွေးပါခင်ဗျ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်ဦးလောင်းပါခင်ဗျာကျွန်တော်ကကျွန်တော်ပြောမယ့်အကုန်လုံးဥပဒေပြောတာတော့ဟိုမှာပြောတာအကုန်လုံးပါသွားပါပြီကျွန်တော်တို့ပဲပြောပါမယ်ဒီလူတွေကိုဒီနိုင်ငံတကာကော်မရှင်တွေကိုလက်မခံရှိဒီမှာရှိနေတဲ့အစ္စလာမ်တွေကိုဗောမွတ်စလင်တွေကိုဒီအခုပိတ်ပင်ထားတဲ့ဖိနိတ်တဲ့ကိရီးတော်လာခွင်းတို့ပညာသိရင်ခွင်းတို့လောကခွင်းတို့အပြေဝခံစားခွင့်ပေးလိုက်ဒါဒေလန်တကုတ်ကမရှင်ကလုံးမရှိလို့ရှိဒါကိုသူတို့ရသိရတိုက်တယ်ခါးခါးခွင့်ကိုပြိပေးရမှာဖြစ်ပါတယ
်ဟုတ်ကဲ့ဦးလောင်ရင်ကျေးဇူးအများကြီးတင်ပါတယ်နောက်ထပ်ကကျွန်တော်ရန်ကုန်မြို့ကဦးကျော်လင်းဦးကျော်လင်းဆွေးနွေးပါခင်ဗျဟ
ောဒီလောက်ဟောကျွန်တော်ပြည်ဝင်ငယ်ရုပ်အခြေခံပါဗျာနောက်ပြီးတော့လူခွင့်ရေးဆိုပြီးတော့ပြောနေပြီပဲကျွန်တော်တို့အကြိတ်ခလို့ရတာကဒီခုအဲဒီမှာပိုင်းမှာကဘာစီကြီးပြီးနေတော့ပေါ့ဗျာနိုင်ငံတည်းရဲ့အချုပ်ချာအာဏာနဲ့နေနေလိုက်ဆိုင်ရာအဲ့ကျွန်တော်မင်းတို့ပြောပြီးလို့ပြည်ဥပဒေကိုလည်းကျွန်တော်နိုင်ငံတကာကာကွယ်ရေးအစိုးရကတာဝန်ရှိတယ်။ဒါမှမဟုတ်အစိုးရလူခွင့်ပေးနေရမယ်။လူခွင့်ရဆိုတာလည်းကျွန်တော်တို့အစိုးရတွေရှိနေတဲ့ပြည်ဥပဒေကိုဂရုမစိုက်ဘူးဆိုရင်ဆိုတော့ကျွန်တော်တို့ထောက်ခံစည်းစိမ်မှုကိုအဲ့နိုင်ငံရဲ့ဥပဒေကဘာမှမလုပ်ခဲ့ကြမလို့မပုံမတင်ရရလို့ဆိုတော့ပုံစံမျိုးနဲ့နိုင်ငံတကာဟုတ်ကဲ့ကျွန်တော်တို့မရအောင်လုပ်မယ်ဆိုတော့အချက်ကြီးကြတော့လူခွင့်နဲ့မကပ်ပြီးတော့နိုင်ငံတကာအချုပ်ချာတော့တည့်ရဆက်ပြစော်ကတော့ဖြစ်သွားပြီဗျာ။အဲ့တော့အဲ့ဒါမျိုးကြတော့ကျွန်တော်တို့ဗန်တော့ပုံပါလို့ရှိတယ်။နိုင်ငံတကာရဲ့ချုပ်ချာအနာကိုပြောမယ်ဆိုလို့ရှိရင်တော့ဗျာဒီနိုင်ငံတွေကလောဆော့ဖို့ကမရှိပါဘူး။အဲ့ဒီဒေတာတွေကပြန်ဆင်းလာပြီးဒေတာကတိုင်းရင်းသားတွေနဲ့နောက်မှဝင်ရောက်လာတဲ့လူတွေပြောမယ်ဆိုရင်တော့ဒီဟာကိနာအစိုးရကလည်းပြောခဲ့ပြီးဘာမှပြောဝင်ရောက်လာတော့ရင်းကြများတယ်။ကျွန်တော်တို့ကဒေတာလေးမှဝင်ရောက်လာတော့အဲ့ဒီဆိုလူမျိုးဆိုပြီးတော့ပြောပြရှိတာပဲ။အဲ့ဒါကျွန်တော်အစီအစဉ်နဲ့ခုရင်မဟုတ်ဘူး။ဟိုဒေတာတွေကတော့နေပြီလူပေါင်း၄၀တိရှိတယ်
။ဟုတ်ကဲ့ဦးကျော်လင်း
အဲ့တော့ကျွန်တော်တို့အဲ့ဒီစီးရင်ကိုဟိုကနေရမလာမှသူတို့ပြန်တော့မယ်ကျွန်တော်တို့ဒီမှာသူစမ်းချီရှိတော့ထပ်ပြန်လိုက်ပုံရှုပ်ကုန်ပါတော့
ဦးကျော်လင်းကျေးဇူးအများကြီးတင်ပါတယ်ဆိုတော့ဥပိသန်နောက်ဆုံးအချုပ်လေးဆွေးနွေးပေးပါခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ကတော့လေဒီရဖိုင်ကြီးနယ်မှာအဲ့ဒါဒီမွတ်စလင်ကိစ္စနဲ့ဆိုရင်ကျွန်တော်တို့မီလီယံတခုလို့ပေါ့ဗျာဘူဘူချက်မှကြပါတယ်အဲ့တကယ်တမ်းခံစားရတာကလည်းဒီနှစ်ဖက်လူအဖွဲ့အစည်းတွေပဲအဲ့ခံစားခဲ့ရတာဖြစ်ပါတယ်ပြီးတော့ဒီလူတွေဥပမာလဲကျွန်တော်တို့အနေနဲ့အဲ့နိုင်ငံသားမဖြစ်စေရင်တို့နော်အဲ့လိုမျိုးလဲဆန္ဒမရှိပါဘူးတန်ဖြစ်ဖြစ်ဖြစ်ထိုက်တဲ့လူတွေကိုဖြစ်အောင်လဲကျွန်တော်တို့အများလားအားပေးနေပါတယ်တိတ်တွန်းနေပါတယ်ဒါကြောင့်လည်းပဲ80ခုနိုင်ငံသားဥပဒေတစ်ခုပဲကျွန်တော်တို့မှာကအားကိုးရအဆုံးဖြတ်ပေးစရာရှိပါတယ်အဲ့ဒါကြောင့်ကျွန်တော်တို့ကတော့ဒီနိုင်ငံသားတွေကိုနိုင်ငံသားအခွင့်အရေးရလာဖို့ဆိုရင်အဲ့ဒီ80ခုနိုင်ငံသားအားဒီဟိုရင်းမှာပေါ့နော်လုပ်ငန်းစီမှာပေါ့ဟိုဒါပါဝင်လျှောက်ထားပြီးတော့ဟိုရစီရှိပါတယ
်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာပေးနိုင်ဆွေးနွေးပေးသူပေါင်းစနေသူအားလုံးကျွန်တော်ဒီမှာပဲဆက်လိုက်ပြစီ
စနေနေ့ညထုံလွှင့်ခဲ့တဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုပြန်လည်နားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကြင်ချုပ်ပြီးတော့ဒေါက်ခင်မြတ်ကကြေညာပေးပါမယ်
အိန္ဒိယနိုင်ငံကို၄ရက်ကြာခေတ်သွားရောက်နေတဲ့သမရဦးထင်ကျော်ဟာမနေ့ကစနေနေ့မှာဘီယာပြည်နယ်ထဲကဗုဒ္ဓဂါယာကိုတွားရောက်ပြီးဗုဒ္ဓမြတ်ဖျားဖွင့်တော်မူရာနေရာဖြစ်ထွတ်မြတ်ထားတဲ့မဟာဗောဓိပင်ကိုတွားရောက်ဖူးမြော်ခဲ့ပါတယ်။သမရနဲ့သမရဂရောတို့ဟာအဖွဲ့ဝင်32ပါးနဲ့ကိုယ်စားလှယ်ဖွင့်တဲ့အတူဗုဒ္ဓဂါယာကနေတမန်ကျော်ဝေးတဲ့ဂါယာနိုင်ငံတကာလေးစိတ်ကိုအထူးလေးနဲ့လာရောက်ခဲ့တာဖြစ်ပါတယ်။ထိမ့်သိရမယ့်ကပ္ပအမွေအနှစ်ဆင်းဝင်တဲ့ပကံပါဝင်မြန်မာနိုင်ငံအလဲပိုင်းမှာပြန်6တသမရှိငှက်ရှိငှက်ရင်လှုပ်သွားတဲ့အတွက်မြန်မာစုအနေနဲ့နိုင်ငံသားတွေပေါ့အထူးကျူးနာတက်ချောင်း UNESCO ညွှန်ကြားမှုချုပ်ကပြောပါတယ်။ပကံကပျက်စီးမှုတွေကိုအကဲဖြတ်နိုင်ရင်လည်းလိုအပ်တဲ့အကူအညီတွေပေးနိုင်ရတဲ့ UNESCO ဘက်ကကျွမ်းကျင်သူတွေကိုဆက်လွတ်သွားမှာဖြစ်ကြောင်းလည်းပြောပါတယ်။ Syria သဘုံတွေဝိုင်းထားတဲ့အလက်ပိုကိုကုလသမဂ္ဂကအကူအညီပေးဖို့အတွက်အရေးပေါ်တုံ့ပြန်မှုအစီအစဉ်တစ်ခုကိုဆွဲပြီးပြီလို့ကုလသမဂ္ဂကကြေညာလိုက်ပါတယ်။
သတင်းကျဉ်းချုပ်ကိုဒေါက်ခင်မြတ်တက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီမနက်စီစဉ်ထုတ်လို့ရမှုကကိုဇော်ဝင်းလိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဒရက်စမစ်ဖြစ်ပါတယ်ကျွန်မတို့နာနာချမ်းပါရှင် VOA American တမနက်ဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ညနေဘက်6နာရီခွဲမှာထုတ်လွှင့်မဲ့အစီအစဉ်ကိုတော့လိုင်းနိုမီတာ16 19နဲ့25တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင် VOA ကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.